Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဇူလိုင်လ16ရက်ကြာသပတေးနေ့အစီအစဉ်တွေကို Washington မြို့တော်ကနေကြားရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မစွန်မြတ်မော်ပါရှင်။ COVID-19 ကာယရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမဟုတ်အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ American ပြည်ထောင်စုမှာ COVID-19 အတည်ပြုလူနာ3သန်းခွဲနီးပါးရှိနေချိန်မှာပြည်내တချို့နဲ့စီးပွားရေးလုပ်ငန်းတချို့ကနှာခေါင်းဆီး mask မဖြစ်မနေတတ်ကြဖို့ညွှန်ကြားထားပါတယ်။ Alabama ပြည်နယ်မှာဒီကနေ့ကြာသပတေးနေ့ကစလို့လူတိုင်းနှာခေါင်းဆီးအကာဝတ်ဆင်ဖို့အတွက်ပြည်နယ်အုပ်ချုပ်ရေးမှူး KIV ကအမိန့်ထုတ်ထားပါတယ်။ Montana ပြည်နယ်မှာလည်းအတိပြုလူနာ4ယောက်နဲ့အထက်ရှိတဲ့မြို့နယ်တွေမှာအဆောက်အဦအတွင်းနဲ့အမိုးအကာအောင်မဟုတ်တဲ့တချို့နေရာတွေမှာလူတိုင်းနှာခေါင်းဆီးတက်ရမယ်လို့ပြည်နယ်အုပ်ချုပ်ရေးမှူး Steve Bullock ကအမိန့်ထုတ်ထားပါတယ်။American ပြည်ထောင်စုမှာဆိုင်ခွဲပေါင်း 9,000 ကျော်ရှိတဲ့အကြီးဆုံးလက်လီအယောင်ဆိုင်ကြီးဖြစ်တဲ့ Walmart ဆိုင်ကြီးကဆိုင်လာသူတိုင်းနှာခေါင်းဆီးဝတ်ထားဖို့ပြောထားပါတယ်။အလားတူပဲ Apple နည်းပညာအယောင်ပစ္စည်းဆိုင်တွေ Starbucks Coffee ဆိုင်တွေ Best Buy Electronic ပစ္စည်းအယောင်ဆိုင်တွေနဲ့ Costco ကုန်စုံဆိုင်ကြီးတွေကလည်းဈေးဝယ်လာသူတိုင်းနှာခေါင်းဆီးတက်ရမယ်လို့ကြေညာထားပါတယ်။ American မှာကျုံလာဇမ်းပိုင်းကဆလို့နေတိုင်းပြင်းပြအတိပြုလူနာ6000ကျော်ရှိနေတဲ့မှာအခုလိုမျိုးနှာခေါင်းဆီးမဖြစ်မနေတတ်ဖို့အမိန့်ထုတ်ထားတဲ့ပြည်နယ်တွေကတော့အနည်းငယ်သာရှိပါတယ်။သူကိုယ်တိုင် COVID-19 ရောဂါကူးစက်နေတယ်လို့ဗုဒ္ဓနေတော်ကကြေညာတဲ့ Oklahoma ပြည်နယ်အုပ်ချုပ်ရေးမှူး Kevin Stitt ကအခုထိပြည်နယ်ထဲမှာနှာခေါင်းဆီးဝတ်ဖို့မကြေညာသေးပါဘူး။သူဟာတော်ဆန်မြို့မှာပြီးခဲ့တဲ့လကလုပ်ခဲ့တဲ့သမ္မတ Trump ရဲ့မဲဆွယ်စီယုံပွဲကိုနှာခေါင်းဆီးမဝတ်ဘဲသွားခဲ့တာပါ။COVID-19 အတည်ပြုလူနာ3သိန်းကျော်သွားတဲ့ Florida ပြည်နယ်မှာလည်းနှာခေါင်းဆီးဝတ်ဖို့အမိန့်မထုတ်နိုင်ဘူးလို့ပြည်နယ်အုပ်ချုပ်ရေးမှူးကပြောကြားထားပါတယ်။ American ပြည်ထောင်စုမှာ COVID-19 ကြောင့်သေဆုံးသူ 33,000 ကျော်ရှိသွားပါပြီ။တရုတ်အစိုးရရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုပံ့ပိုးနေတယ်လို့ဆိုပြီး Huawei နည်းပညာကုမ္ပဏီနဲ့တခြားတရုတ်ကုမ္ပဏီတွေကဝန်ထမ်းတွေကို American ပြည်ဝင်ခွင့်ပိတ်ပင်မယ်လို့ American အစိုးရကပြောကြားပါတယ်။American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကဗုဒ္ဓနေတော်ကအခုလိုကြေညာခဲ့တာပ
ါ State Department will impose visa restrictions on certain employees of the Chinese technology companies like Huawei
ကမ္ဘာတဝန်းလူခွင့်ရေးချိုးဖောက်နေတဲ့အစိုးရတွေအတွက်ရုပ်ဝတ္ထုပစ္စည်းတွေပံ့ပိုးနေတဲ့ Huawei နဲ့ Huawei လိုနည်းပညာကုမ္ပဏီတွေရဲ့ဝန်ထမ်းတွေကို American နိုင်ငံခြားရေးဌာနကပြည်ဝင်ခွင့်ပိတ်ပင်သွားမယ်လို့ဝန်ကြီး Pompeo ကကြေညာသွားတာပါဗြိတိန်နိုင်ငံရဲ့ 5G မြန်နှုန်းမြင့်အင်တာနက်ကွန်ရက်ကနေ Huawei နည်းပညာနဲ့ပစ္စည်းကိရိယာတွေကို2028ခုနှစ်မတိုင်ခင်အပြီးဖယ်ရှားဖို့အတွက်ဗြိတိန်နိုင်ငံကကြေညာခဲ့ပြီးတရက်အကြာမှာပဲ American ကအခုလိုပြည်ဝင်ခွင့်ပိတ်ပင်မဲ့အကြောင်းကြေညာတာပါ Huawei 5G ကွန်ရက်ကိရိယာတွေကနေတဆင့်အကဲဆက်တဲ့အချက်အလက်တွေတရုတ်အစိုးရနဲ့တရုတ်ကွန်မြူနတီပါတီကိုပေါက်ကြားနိုင်တယ်ဆိုပြီးတော့ Huawei နည်းပညာတွေကိုမသုံးဖို့အတွက် American ကသူရဲ့မဟာမိတ်နိုင်ငံတွေကိုစီယုံတိုက်တွန်းနေတာဖြစ်ပါတယ်တရုတ်အစိုးရကတော့တရုတ်ကုမ္ပဏီတွေရဲ့အခွင့်အရေးနဲ့အကျိုးစီးပွားအတွက်လိုအပ်တဲ့ဆောင်ရွက်မှုတွေလုပ်သွားမယ်လို့တုံ့ပြန်ထားပါတယ်အမေရိကန်ပြည်ထောင်စုမှာနောက်ထပ်အကျဉ်းသားတယောက်ကိုတေရန်နဲ့ကွပ်မျက်ဖို့အတွက်နိုင်ငံတော်တရားရုံးချုပ်ကဆုံးဖြတ်လိုက်ပါတယ်အခုသတင်းပတ်အတွင်းမှာနိုင်ငံတော်တရားရုံးချုပ်ကတေရန်နဲ့ပတ်သက်လို့ဆုံးဖြတ်တာဒုတိယအကြိမ်ဖြစ်ပါတယ်တေရန်အပြစ်ကျနေတဲ့ Wesley Irabaki ဟာစိတ်ကျမ်းမာရေးမကောင်းတဲ့အတွက်သူ့အပေါ်ဘာကြောင့်တည်တံပေးတယ်ဆိုတာကိုသဘောမပေါက်တာမို့မကွန့်မြတ်သင့်ဘူးလို့သူရှိနေရဲ့ရှောက်ထားချက်ကိုအောက်ရုံးတစ်ခုရဲ့တရားသူကြီးကကြားနာစစ်ဆေးဖို့ဆုံးဖြတ်ထားတာပါဒါကြောင့်သူ့ကိုဗုဒ္ဓနေတော်ကကွန့်မြတ်မဲ့အစီအစဉ်ကိုဆိုင်းထားခဲ့ပါတယ်ဒါပေမဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီး6ယောက်မှာ9မဲ4မဲနဲ့သူ့ကိုကွန့်မြတ်ဖို့အတွက်ဒီကနေ့ကြာသပတေးနေ့အစောပိုင်းမှာဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်1998ခုနှစ်တုန်းကအသက်16နှစ်အရွယ်မိန်းကလေးတယောက်ကိုဖမ်းဆီးမတိန်ချင်းတပ်ဖြတ်ပြီးတော့အလောင်းကိုပိုင်းဖြတ်အစာဖြောင်းမှုနဲ့တည်တံ့ကြနေတာပါအသက်80အရွယ်အမျိုးသမီးကြီးတယောက်ကိုတပ်ဖြတ်မှုမှာလည်းအပြစ်ရှိတယ်လို့ပါကီကဝန်ခံထားပါတယ်ပါကီအပါအဝင်တည်တံ့အပြစ်ကျနေသူ4ယောက်ကိုကွန်မြတ်တဲ့အခါ3မဲ့ထိုးစေးဟာမတိခင်မှာရေနစ်တလို့အသက်ရှူကျတဲ့ခံစားမှုမျိုးဖြစ်နိုင်တာကြောင့်ဖွဲ့စည်းပုံနဲ့မညီညှဉ်းပန်းနှိပ်စက်ရာရောက်တယ်လို့တရားခံရှေ့နေတွေကစောတကတက်ခဲ့ကြပါတယ်။ဒါကိုနိုင်ငံတော်တရားရုံးချုပ်ကအင်္ဂါနေ့တုန်းကပဲပယ်ချခဲ့ပါတယ်။အဲဒီနောက်ဒန်နီယယ်လူးဝစ်လီဆိုတဲ့အကျဉ်းသားကိုပြည်ထောင်စုအစိုးရက2003ခုနှစ်ထဲကဆိုရင်ပထမဆုံးအကြိမ်ကွပ်မျက်ခဲ့ပါတယ်။American ပြည်ထောင်စုမှာ November 3ရက်ကျင်းပမဲ့ရွေးကောက်ပွဲမှာသမ္မတ Donald Trump ပြန်အနိုင်ရဖို့ကြိုးစားနေချိန်မှာ Trump အောင်နိုင်ရေးမဲဆွယ်စီးပွားရေးမန်နေဂျာအသစ်ခန့်အပ်လိုက်ပါတယ်။ဟ ိုးအရင်တွေကသူ့ရဲ့မဲဆွယ်စည်းရုံးရေးမန်နေဂျာလောက်လာခဲ့သူ Brett Pascal ရဲ့နေရာမှာ Bill Stephen နဲ့အစားထိုးလိုက်တာပါစည်းရုံးရေးမန်နေဂျာတာဝန်မယူခင်အထိသူဟာအိမ်ယူရောမှာနိုင်ငံရေးဆိုင်ရာညွှန်ကြားရေးမှူးအဖြစ်တာဝန်ယူခဲ့သူဖြစ်ပါတယ်
New American Tan ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00 ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗီဒီယိုကနေခြားသတင်းနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးတော့မှာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာဒီနေ့မှာဗိုင်းရပ်စ်ကူးစက်ခံရသူနောက်ထပ် 32,695 ယောက်ရှိတာကြောင့်အခုဆိုရင်ရောဂါကူးစက်ခံသူအရေအတွက်ဟာတသန်းနီးပါးရှိသွားပြီဖြစ်ပါတယ်။ဒီအခြေအနေတွေကြောင့်နိုင်ငံအနောက်ဘက်ခြမ်းကနံပါတ်ကြီးကမ်းခြေတွေရှိတဲ့ဂိုဝါပြည်နယ်မှာကမ္ဘာလှည့်ခီးတွေလာလို့ရအောင်ပြန်ဖွင့်ပေးပြီးမှလူတွေကိုနှစ်ပတ်ကြာအပြင်မထွက်ဖို့နောက်ထပ်အမိန့်တစ်ပြက်ကိုလည်းထုတ်ပြန်လိုက်ပါတယ်။အခုဆိုရင်အိန္ဒိယနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံသူ 96,800 ကျော်ရှိသွားပြီဖြစ်ပြီးတော့ဒီနေ့မှာနောက်ထပ်606ယောက်သေဆုံးခဲ့တာကြောင့်သေဆုံးသူဦးရေဟာလည်း 24,935 ယောက်ထပ်မံရှိသွားပြီဖြစ်ပါတယ်။ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာတော့ဒီနေ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်သူဦးရေဟာ318ယောက်နဲ့နေ့စဉ်ကူးစက်မှုနှုန်းစံချိန်တင်မြင့်တက်ခဲ့တဲ့အတွက်ဆေးရုံတွေမှာကရင်တွေကိုတိုးချဲ့လိုက်ရပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်မတက်လာခဲ့အချိန်အထိအစိုးရကဆေးရုံတွေကိုဒီလဇူလိုင်လအကုန်ကစပြီးတော့ပုံမှန်ပေးနေတဲ့ကျန်းမာရေးဝန်ဆောင်မှုလုပ်ငန်းတွေကိုပြန်လှုပ်ဆောင်သွားဖို့စီစဉ်ခဲ့တာပါအခုလိုဗိုင်းရပ်စ်ကူးစက်မှုတွေတိုးလာတာကြောင့် COVID-19 ကူးစက်ခံရသူတွေကိုပဲပို့ပြီးလက်ခံနိုင်အောင်ဆေးရုံတွေမှာအရေးပေါ်ခွဲစိတ်စရာမလိုတဲ့လူနာတွေကိုရှော့ချခဲ့တယ်လို့ကျန်းမာရေးဝန်ကြီးဂျန်နီမီကာဂုတ်စ်ကပြောပါတယ်လွန်ခဲ့တဲ့24နှစ်အတွင်းအသက်80ကျော်အမျိုးသား2ဦးသေဆုံးခဲ့တာကြောင့်တိုင်းနိုင်ငံလုံးမှာလည်းသေဆုံးသူ133ယောက်ထပ်မံရှိသွားပြီဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံဘက်မှာတော့ဗိုင်းရပ်စ်ကူးစက်ခံရသူနောက်ထပ်62ယောက်တွေ့ရှိခဲ့ပြီးတော့ဒီထဲက48ယောက်ကတော့နိုင်ငံတကာကနေရောက်လာတဲ့သူတွေဖြစ်တယ်လို့တောင်ကိုရီးယားရောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောပါတယ်ခင်ဗျာဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ရဲ့အချို့ပိုင်းတွေမှာတော့ဗိုင်းရပ်စ်ကူးစက်မှုတွေကြောင့်လူတွေကိုအပြင်မထွက်ဖို့အမိန့်ထုတ်ထားတာကိုအရေးယူနိုင်မှုအတွက်အထူးရက်တပ်ဖွဲ့ကိုဒီနေ့မှစတင်တောင်းပေးလိုက်ပါတယ်မနီလာမြို့နောက်ကနာဗိုဒစ်မြို့တဝိုက်မှာအပြင်မထွက်ဖို့အမိန့်ထုတ်ထားတာကိုမလိုက်နာပဲချိုးဖောက်တဲ့သူတွေကိုဖမ်းဆီးအရေးယူဖို့အတွက်ဖိလစ်ပိုင်အမျိုးသားရဲတပ်ဖွဲ့ရဲ့အထူးတပ်ဖွဲ့ကိုနေရာချထားလိုက်ပါတယ်။နာဗိုဒစ်မြို့မှာဗိုင်းရပ်စ်ကူးစက်မှုတွေဇက်တိုက်မြင့်တက်နေတာကြောင့်အဲဒီမှာလူတွေကိုနှစ်ပတ်ကြာအပြင်မထွက်ကြဖို့အမိန့်ထုတ်ထားပါတယ်။ဖိလစ်ပိုင်နိုင်ငံဟာအရှိတောင်အာရှဒေသမှာတော့ဗိုင်းရပ်စ်ကူးစက်မှုအများဆုံးနိုင်ငံတွေထဲကတစ်ခုဖြစ်ပြီးတော့ဗိုင်းရပ်စ်ကူးစက်ခံသူ 98,000 ကျော်နဲ့သေဆုံးသူ 1,614 ယောက်ထပ်မံရှိပါတယ်။ပြီးခဲ့တဲ့မတ်လကစပြီးနိုင်ငံတော်မှာရှိတဲ့စီးပွားရေးလုပ်ငန်းတွေအများစုကိုပိတ်ထားခဲ့တာပါ။ဒါပေမဲ့လည်းအလုံးလက်မဲ့နှုံးတွေတိုးလာပြီးအစားအသောက်နဲ့ငွေကြေးထောက်ပံ့မှုတွေအတွက်အစိုးရကငွေကြေးမြောက်များသုံးဆွဲခဲ့ရတာကြောင့်တိုင်းပြည်ရဲ့စီးပွားရေးပြန်အားကောင်းလာအောင်လှုပ်ဆောင်တဲ့အနေနဲ့အချို့စီးပွားရေးလုပ်ငန်းတွေကိုမကြသေးခင်ကပြန်ဖွင့်လှစ်ခဲ့ပါတယ်ခင်ဗျာအိန္ဒိယနဲ့ပါကစ္စတန်နယ်မြေပိုင်ဆိုင်မှုအငြင်းပွားနေတဲ့ကက်ရှမီးယားဒေသကပါကစ္စတန်ထိန်းချုပ်ထားတဲ့အပိုင်းမှာဒေါ်လာဘီလီယံပေါင်းများစွာတန်ဖိုးရှိတဲ့ဧကတာတစ်ခုကိုပါကစ္စတန်နဲ့တရုတ်နိုင်ငံတို့ကတရားဝင်စတင်ဆောင်လုပ်လိုက်ပါတယ်အိန္ဒိယနိုင်ငံကဒီရေကာတာစီမံကိန်းကိုကန့်ကွက်နေတဲ့ကြားကပဲစတင်လိုက်တာဖြစ်ပါတယ်။ပါကစ္စတန်ဝန်ကြီးချုပ်အမရခန်ဟာတိုင်းပြည်ရဲ့ထိပ်တန်းစစ်ဗိုလ်ချုပ်တွေနောက်ပါကစ္စတန်နိုင်ငံဆိုင်ရာတရုတ်သံမတ်တို့နဲ့အတူဒီရေကာတာစီမံကိန်းကိုမနေ့ကတွားရောက်ခဲ့ပြီးတော့ဒီစီမံကိန်းဟာလည်းသမိုင်းဝင်မှတ်တမ်းတစ်ခုဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ဒေါ်လာ10ဘီလီယံကျော်ကုန်ကျမဲ့ဒိုင်းမန်ဘာရှယ်ရေကာတာကိုဗတ်စုံအသုံးပြုဖို့တော့ရည်မှန်းထားပြီးတော့2028ခုနှစ်မှာပြီးမယ်လို့ခန့်မှန်းထားပါတယ်။ဒီရေကာတာကနေဈေးနှုန်းသက်သာပြီးတန့်စင်တဲ့လျှက်စစ်စွမ်းအင်4500မဂါဝတ်လောက်ထွက်မယ်လို့လည်းခန့်မှန်းနေကြပါတယ်။ဒီရေကာတာဟာဂျိုဂျစ်ဘာတစ်စတန်ဒေသမြောက်ပိုင်းမှာတည်ရှိပြီးအနည်း182မီတာနဲ့ရေကာလံဘီလီယံပေါင်း2100ကျော်တူလောင်ထိန်းသိမ်းထားနိုင်စွာရှိတာဖြစ်ပါတယ်။ဒီရေကာတာစီမံကိန်းကရေကြီးမှုအနေကိုထိန်းချုပ်နိုင်ဖို့အတွက်ကူညီပေးမှာဖြစ်ပြီးတော့စိုက်ပျိုးမြေဧက 1.3 သန်းကျော်ထွက်ရှိလာမှာဖြစ်သလိုဒေသခံတွေအတွက်အလုပ်ကိုင်း 16,000 ကျော်လည်းဖန်တီးပေးနိုင်မှာဖြစ်တယ်ဆိုပြီးတော့အနာပိုင်းလေးကပြောပါတယ်။ဒီရေကာတာကိုတရုတ်စိုးရပိုင်း China Power ကုမ္ပဏီများအစုနဲ့ပါကစ္စတန်စစ်တပ်ရဲ့စီးပွားရေးလုပ်ငန်း FWO တို့ကပူးပေါင်းတည်ဆောက်ခဲ့ကြတာပါ။အိန္ဒိယစိုးရကတော့ဒီစီမံကိန်းတည်ဆောက်တာကိုရှုတ်ချလိုက်ပြီးတော့ဒါဟာနယ်မြေပိုင်ဆိုင်မှုအချုပ်အခြာကိုချိုးဖောက်တာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ။အီရန်နိုင်ငံမှာပြီးခဲ့တဲ့နိုဝင်ဘာလကအစိုးရဆန့်ကျင်တဲ့ဆန္ဒပြပွဲတွေအတွင်းပါဝင်ခဲ့တဲ့အတွက်တည်တံချမှတ်ခံထားတဲ့လူ300ယောက်ရဲ့အမှုကိုပြန်ပြီးစစ်ဆေးဖို့တရားရေးဌာနကိုတောင်းဆိုလိုက်တယ်လို့အီရန်ရှေ့နေတွေကပြောပါတယ်။ ဒီလူတွေကိုတည်တံမပေးဖို့အမေရိကန်သမ္မတ Trump ကသတိပေးလိုက်ချိန်မှာပဲရှင်းနေတွေကတောင်းဆိုလိုက်တာဖြစ်ပြီးတော့တည်တံကနေလွတ်မြောက်ဖွယ်လဲရှိလာနိုင်ပါတယ်။ဒီလူတွေကိုတည်တံပေးထားတဲ့အမိန့်တွေကိုပယ်ဖျက်ပြီးအမှုကိုပြန်စစ်ဆေးဖို့သူတို့ရဲ့ရှင်းနေသုံးဦးကအီရန်တရားရေးဝန်ကြီး Ibrahim Raisi ရဲ့ရုံးကိုပန်ကြားစာတစ်စောင်ပို့ထူးနေကပူးတွဲတင်သွင်းခဲ့တယ်လို့သူတို့ရဲ့ပြောကြားချက်ကိုကူးကားပြီးတော့အီရန်အစိုးရပိုင်းမီဒီယာကဖော်ပြပါတယ်။ရှင်းနေသုံးဦးနဲ့ဘဘက်ဘက်နီယာဟိုဆန်တတ်တို့ကတော့သူတို့အမှုတွေရဲ့တရားရုံးကအမှုတွေဖိုင်တွေကိုမနေ့ကတော့ပထမဆုံးအကြိမ်ဖြစ်နေအပြေးဝရခဲ့တယ်လို့ပြောပါတယ်။အဲဒီအီရန်နိုင်ငံသား၃ယောက်ကိုတည်ချမှတ်ထားတာကိုအီရန်တရားရုံးကပြီးခဲ့တဲ့တောက်ကြာနေ့ကအတည်ပြုခဲ့တယ်လို့နောက်ထပ်ရှင်းနေတူဖြစ်တဲ့မူစတာဖာနီလီကလည်းအစောပိုင်းက Twitter ကနေပြောပါတယ်။အဲဒီလူ၃ယောက်ဟာအသက်၂၀ကျော်အရွယ်တွေဖြစ်ကြပြီးတော့သူတို့ကို2019ခုနှစ်နိုဝင်ဘာလကရန်နိုင်ငံတော်ဖြစ်ပွားခဲ့တဲ့ဆန္ဒပြပွဲတွေအတွင်းမှာအများပြည်သူပိုင်ပစ္စည်းတွေကိုဖျက်ဆီးမှု၊မီးရှို့မှု၊လူရဲမှု၊နိုင်ငံတော်ကိုတိုက်ခိုက်မှုစောင့်ရာတွေနဲ့အပြစ်ရှိကြောင်းဆုံးဖြတ်ပြီးတော့တည်ရန်ချမှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ VOA ကနေဂျာတာပရီနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုကဆက်ပြီးတော့သတင်းဆောင်မားတွေကိုဇက်တိုက်ပင်ဆက်ပေးသွားတော့မှာဖြစ်ပါတယ်ခင်ဗျာ။
ရခိုင်ပြည်နယ်ရေတိတ်တောင်မြို့နယ်တွင်မြန်မာစစ်တပ်နှင့်အေအေရခိုင်လက်နက်ကိုင်ဖွဲ့တို့ဒီကနေ့တိုက်ပွဲဖြစ်ရာမှာအယက်သားတို့ထိခိုက်ဒဏ်ရာရရှိခဲ့တဲ့အကြောင်းပြောပြပေးပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါတပ်မတော်ကနေမီရှင်းလင်းတဲ့စစ်စင်ရေးတွေလုပ်မယ်လို့ကြေညာခဲ့တဲ့ရခိုင်ပြည်နယ်ရေတိတ်တောင်မြို့နယ်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေရာမှာအယက်သားတို့ပါထိခိုက်မှုတွေကြုံနေရတာပါ။ဒီကနေ့မှလည်းရေတိတ်တောင်မြို့နယ်ကြောက်တန်းနဲ့အောင်ဒါစီရွာဘက်မှာတပ်မတော်နဲ့နှစ်ဖက်တိုက်ပွဲအပြင်းအထန်ဖြစ်ပွားခဲ့တယ်လို့အေအေဖွဲ့ပြောခွင့်ရခိုင်ဒုက္ခကပြောပါတယ်။
ဒီနေ့မှလည်းပဲတိုက်ပွဲကတော့မြန်မာစစ်တပ်ကနေပြီးတော့ဒီသေးကောင်အခြေစိုက်တိုက်ရင်းတွေကနေပြီးတော့လက်လက်ကြီးတွေနဲ့ဟိုတောက်လျှောက်ပစ်နေတာပေါ့နော်။လွန်ခဲ့တဲ့နာရီပိုင်းမှာတော့သူတို့မြေပြင်ထိုးစစ်တွေကိုစပ်ပြီးတော့လုပ်နေတယ်။ကြောက်တန်းနဲ့အောင်သာစီရွာတဝိုက်ပေါ့နော်။မြန်မာစစ်တပ်ဘက်ကနေပြီးတော့ဟိုမြေပြင်ထိုးစစ်လုပ်နေတဲ့အတွက်ကြောင့်မလို့တိုက်ပွဲကအပြင်းထန်ဖြစ်နေတယ်။နောက်ပြီးလို့ရှိရင်ဒီနေ့လေတနာရီခွေးမှာဒီမြန်မာစစ်တပ်ဘက်ကနေပြီးတော့ရဟရင်တစီနဲ့အောင်သာစီကြောက်တန်းတဝိုက်ကိုသူတို့စေတနာနဲ့ပစ်တာတွေရော့ကက်နဲ့ပစ်တာတွေလောက်သွားတာပေါ့နော်ခူအဲ့ဒီတိုက်ပွဲဖြစ်နေတဲ့အောင်သာစီရွာဘေးကတောင်ကုန်းတွေကိုဟိုအဓိကထားပြီးတော့သူတို့ဒီပစ်သွားတာရှိတယ
်ရေတိတ်တောင်မြို့နယ်ဘက်ကပစ်ခတ်တဲ့လက်နက်ကြီးတန်ကြောင့်ကြောက်တန်းကျေးရွာသား၃ဦးကြီးတိမှန်တန်ရာရရှိခဲ့တယ်လို့ကိုရိုင်းတန်ရာရသူဦးကျော်သန်းကပြောပါတယ
်ကျွန်တော်ဦးကျော်သန်းပါတို့ကလေထန်နေပါပဲလေထန်နေတဲ့အချိန်ကရသေးတော့ကနေမှလက်နက်ကြီးစီးရင်ထူတယ်ကျွန်တော်ဒီမှာလာထိတယ်လက်မှာတစ်ချက်ကောက်မှာတစ်ချက်အချက်ထိပေါ်တယ်ကျွန်တော်ဒီမှာထိတာက၃ယောက်ထိပါတယ်နောက်၂ယောက်ကယူကမယောက်ခဲ့ဘူးဒီမှာရေပြင်မှာပြစ်ရှိတယ်ရသေးတော့ကလက်ပြစ်တယ်အလုံး90ဒေါ်လာကြပြီ
တမရော်ကနေမီရှင်းလင်းရေးလုပ်ဖို့ရှိတာကြောင့်ရတိတာမြို့နယ်ကြောက်တန်းနဲ့အနီးဝန်းကျင်ကျေးရွာကတိရခန့်တွေဘေးလွတ်ရာကိုတင်းချောင်ဖို့ပြီးခဲ့တဲ့လတည်းကညွှန်ကြားချက်ထုတ်ပြန်ခဲ့တာကိုတော့ရခိုင်ပြည်နယ်အစိုးရကဇွန်လ26ရက်နေ့မှာပဲရုပ်သိမ်းခဲ့ပေမဲ့လည်းတိုက်ပွဲတွေဆက်ဖြစ်နေတာပါမနေ့ကလည်းဗူဒိတာမြို့နယ်ဘက်မှာမြန်မာစစ်သားနဲ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းအေအေပြောခွင့်ရခိုင်ဒုက္ခကပြောပါတယ
်မနေ့ကဇူလိုင်လ15ရက်ပေါ့နော်ဒီဘူးတီတောင်မြို့ရဲ့မြောက်ဖက်ရှောင်းရှည်ရွာအနီးမှာအင်အား80လောက်ပါတယ်ဒီမြမစစ်တပ်ရဲ့စစ်ကြောင်းတစ်ခုနဲ့ဒီကျွန်တော်တို့ရခိုင်တပ်တို့တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့တာရှိတယ်ဆိုတော့အဲ့ဒီမနေ့90လောက်ကြာတဲ့တိုက်ပွဲအတွင်းမှာရန်သူဘက်ကနေပြီးတော့အနည်းဆုံး9ဦးကြာဆုံးပြီးတော့မှဒဏ်ရာရတဲ့သူတွေလည်းအများကြီးရှိတယ်ဗျ
မနေ့ကဗူဒိတောင်မြို့နယ်ဖက်တိုက်ပွဲတွင်မြမစစ်တပ်ဘက်ကထိခိုက်မှုများတယ်လို့အေအေဖွဲ့ရဲ့ပြောဆိုချက်ကတော့တိကျတည်ပြုလို့မရပါဘူးရခိုင်ပြည်နယ်ကတိုက်ပွဲအခြေအနေကိုသိရှိဖို့တမတော်ဘက်ကိုဆက်သွယ်ခဲ့ရမှာဒီကနေ့ရတိတ်တောင်တိုက်ပွဲအခြေအနေမသိရသေးသလိုမနေ့ကဗူဒိတောင်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့တမတော်သတင်းမှပြန်ကြားရေးဖွဲ့ကဗိုလ်မှူးချုပ်စွန်မင်းထွန်းကပြောပါရတယ်
။ဒီနေ့ကိစ္စကတော့လက်မတည်သေးဘူး။မနေ့အဲ့ဒီမှာမရှိပါဘူး
။လက်တလုံးတိုက်ပွဲတွေတွင်ဒေသခံတွေထိခိုက်ဒေဆုံးမှုတွေတန်တရားနဲ့ဖမ်းဆီးခံရမှုတွေလည်းရှိနေပါတယ်။ပြီးခဲ့တဲ့ဇူလိုင်လ23ရက်နေ့ကရတိတောင်မြို့နယ်ချိန်ကာလီကျေးရွာဘက်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲမှာအယက်သား2ဦးသေဆုံးခဲ့ပြီး3ဦးဒဏ်ရာရရှိခဲ့တယ်လို့ဒုံပိုင်းနဲ့ချိန်ကာလီရွာသားထောင်ချီနေရက်ကနေတင်းချောင်နေကြရပါတယ်။စစ်ဆောင်ရွာသားတွေဒီကနေ့ထိနေရက်မပြောင်းနိုင်သေးဘူးလို့ချိန်ကာလီရွာသားသူကပြောပါတယ
်။နေရက်ကိုပြန်ဖို့ကတော့ကျွန်တော်ကလို့လို့စီပြောရန်လိုင်းပြီးတော့ထွက်ပြေးဆိုတော့ဒါမှမဟုတ်နည်းနည်းဆောက်ကြလို့ရှိရင်ကျွန်တော်ကြည့်ရပြီးကြည့်ရတော့ပြန်သွားမယ်ကျွန်တော်ကစပွားတွေခြေထုတ်လို့တန်းတန်းလို့ဆိုတော့အင်းမလေလောက်ရတာတော့မပြန်လို့မဖြစ်ဘူးဒါမှမဟုတ်ရှိရင်တော့ကျွန်တော်ကပြန်ကြမှာ
ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့အေအေတို့စိုက်ပွဲဖြစ်ပွားနေတာတစ်နှစ်ကျော်တွင်အယက်သား2သိန်းနီးပါးနေရဆွတ်ခွာတင်းချောင်နေရဆဲပါနှစ်ဖက်စစ်ရေးပဋိပက္ခတွင်အယက်သားတွေတိုက်စုံထိခိုက်တန်ရာရရှိမှုတွေကလည်းတိုးပွားလာနေပါတယ် ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်လာနေတဲ့အတွက်ဒေသခံတွေစန္ဒရိခာပြည်လာမှုနဲ့အိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့အခြေအနေတွေပိုဆိုးလာမှာကိုစိုးရိမ်ကြောင်းနိုင်ငံတကာကူညီပေးရေးဖွဲ့20ကလည်းမကြာသေးခင်ကသတိပေးထားပါတယ်ရခိုင်ပြည်နယ်လက်နက်ကိုင်ပြည်ပခန့်တွေတွင်အရတားတွေဖမ်းဆီးခံရတာထိခိုက်ဒေဆုံးတာတွေရှိနေတဲ့ပုံမှာကုလသမဂ္ဂနဲ့နိုင်ငံတကာလူ့ဖွဲ့ရေးဖွဲ့တွေကလည်းစိုးရိမ်မကင်းတဲ့သဘောထားတွေထုတ်ပြန်ပြောဆိုမှုတွေရှိနေတယ်လို့တိုက်ပွဲရပ်တန့်မှုကိုလည်းတိုက်တွန်းထားပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ8နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ8နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ဒီလာထင်းမှာအခြေခံပညာသင်ကျောင်းတွေပြန်ဖွင့်ဖို့စီစဉ်ထားပေမယ့်လက်နက်ကင်ပဋိပက္ခတွေဖြစ်ပေါ်နေတဲ့ရခိုင်နဲ့ရှင်းပြည်နယ်ဘလောဝမြို့နယ်တွေမှာတော့ကျောင်းတွေပြန်ဖွင့်နိုင်မှာမဟုတ်တဲ့ကြောင်းပြောပြပါမယ်။ကျွန်တော်တက်နိုင်ပါဒီလ21ရက်နေ့အခြေခံပညာသင်ကျောင်းတွေပြန်ဖွင့်တဲ့အခါရှင်းပြနေပလောဝမြို့နယ်ကစာသင်ကျောင်းပေါင်း230ကျော်ကတော့ပြန်ဖွင့်နိုင်မှာမဟုတ်ဘူးလို့ပလောဝမြို့နယ်ပညာရေးမှူးဆလိုက်အောင်မင်းကပြောပါတယ
်။ဟောအခုကကျွန်တော်တို့ဟိုလောလောဆယ်ရထားတာပေါ့ရှိသေးတယ်ခင်ဗျာ။ရထားတာကတော့ကျွန်တော်တို့ဟိုလောလောဆယ်150နဲ့4ကျောင်းကိုဖွင့်ဖို့ရထားပြီးတော့230နဲ့9ကျောင်းကိုကျွန်တော်တို့လောလောဆယ်ပြင်ထားဖို့
လနဲ့ကံပနိပခတ်တွေကြောင့်ဘေးလွတ်ရာတင်းချောင်နေကြတဲ့ဒေသခံတွေစာသင်ကျောင်းတွေမှာခိုလုံနေကြတာလမ်းပိုက်ဆက်တွေရဲ့ခက်ခဲတာတွေပါဝင်လက်တလောကြုံတွေ့နေရတဲ့ခက်ခဲတွေကြောင့်ကျောင်းတွေဆက်ပိုက်ထားဖို့ဆုံးဖြတ်ခဲ့တာလို့လည်းဆလိုင်းအောင်မင်းကပြောပါတယ
်။ဟောကျွန်တော်တို့လောလောဆယ်တိတ်နဲ့ဟိုအတွက်ရထားတဲ့ကျောင်းတွေကလောလောဆယ်ကဒီပလောဝမျိုးရဲ့တောင်ဘက်မြောက်ဘက်နဲ့အနောက်ဘက်ကိုပဲကျွန်တော်တို့လောလောဆယ်ဟိုတိတ်ကိုအလိုရထားတာခင်ဗျာ။ဟိုရွာတွေမရှိတဲ့ရွာတွေရှိတယ်။ဟိုအားလုံးတိုက်ပွဲဆောင်တွေပေါ့။လုံးတိုက်ပွဲဆောင်တွေကျောင်းတော့ဖွင့်နိုင်တဲ့ကျောင်းတွေရှိတယ်လို့ဘွားရည်လာရေးခက်ခဲတဲ့ကျောင်းတွေလည်းရှိတယ်ခင်ဗျာ။နောက်ပြီးတော့ပုံနဲ့တောက်မရသေးတဲ့ကျောင်းတွေလည်းရှိတယ်ခင်ဗျာ။အဲ့ဒါကျောင်းလောက်ကြီးကျွန်တော်တို့ဒါရလောလောဆယ်ပြိတ်ဖို့ရထားတာခင်ဗျာ
။တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာလည်းစာသင်ကျောင်းတွေပြန်ဖွင့်နိုင်ရေးမရေမရာဖြစ်နေစေပါ။ရခိုင်ပြည်နယ်မှာအထက်တန်းကျောင်းပေါင်း400ကျော်ထဲကကြောက်တော်၊ပုံနှကျွန်း၊ရသေးတောင်နဲ့မောင်တော်မြို့နယ်မှာရှိတဲ့အထက်တန်းကျောင်းအနည်းဆုံး6ကျောင်းကိုဆက်ပိုက်ထားမှာဖြစ်တယ်လို့အထက်တန်းကျောင်းပေါင်း60ကျော်အတွက်ဆရာဆရာမတွေအလုံးလောက်မရှိသေးကြောင်းပညာပညာရေးမှူးယူကစီးရင်တွေမှာဖော်ပြထားပါတယ်။ရခိုင်နောက်ပိုင်းမှာစစ်ချောင်းဦးရေ2သိန်းကျော်လောက်ရှိမယ်လို့ခန့်မှန်းထားပြီးစစ်ချောင်းစခန်းတွေမှာရှိနေတဲ့ကျောင်းသူကျောင်းသားတွေဟာလည်းပညာသင်ကြဖို့ခက်ခဲနေကြတာပါ။ကြောက်တော်မြို့နယ်ညောင်ရှောင်းစစ်ချောင်းစခန်းမှာကျောင်းသူကျောင်းသား900ကျော်ထိရှိနေပြီးလက်ရှိချိန်ထိဘေးကျောင်းမှာတည့်ရမလဲဆိုတာမသိသေးဘူးလို့ညောင်ရှောင်းစစ်ချောင်းစခန်းတာဝန်ခံကိုခိုင်ညိုအောင်ကပြောပါတယ်
။ကျွန်တော်တို့စစ်ချောင်းစခန်းမှာဒီကျောင်းသူပခါကြီးကတော့ဟိုတော်တော်လေးခက်ခဲရှိတယ်။ဘာလို့လဲဆိုတော့ဒီမှာဒီကျောင်းသားတွေကလည်းအများများတယ်။နောက်ပြီးတော့ဟိုအခုချိန်ထိဒီပြည်ရေးခါနာကနေပြီးတော့ဒီဘယ်မှာတန်းရမယ်ဘလို့အချိန်နေရှိတယ်ဆိုတာကိုတိတိသိချင်လေးမသိရသေးဘူးခင်ဗျာအခုချိန်ထိ
လက်ရှိချိန်မှာကိုဗစ် -19 ကာယယောဂါကြောင့်တနင်္ဂနွေလုံးတိုင်းတာနဲ့ကျောင်းဖွင့်ရှင်တွေကိုပြောင်းလဲခဲ့ရတယ်လို့ကျောင်းခန်းတစ်ခန်းမှာကျောင်းသူကျောင်းသားအယောက်20လာထားရှိပြီးဒုနေတူ6ဘွေကောင်မှာထားရှိဖို့လည်းပညာရေးဝန်ကြီးဌာနကထုတ်ပြန်ထားတာပါလက်ရှိချိန်မှာအထက်တန်းဆင်းကျောင်းသူကျောင်းသားတွေကျောင်းအားလက်ခံနေပြီးအထက်တန်းကျောင်းကိုဇူလိုင်လ21ရက်အလေးတန်းဆင်းကျောင်းမျိုးကိုဩဂုတ်လ4ရက်နေ့နဲ့မူလတန်းကျောင်းတွေကိုဩဂုတ်လ17ရက်နေ့မှာဖွင့်လှစ်တော့မှာဖြစ်တယ်လို့လည်းပညာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာပါ
COVID-19 ကပ်ရောဂါကာလမြန်မာနိုင်ငံမှာတက္ကသိုလ်တွေပြန်မဖွင့်နိုင်သေးတဲ့အချိန်မှာအွန်လိုင်းကနေသင်ကြားဖို့ပညာရေးဌာနတာဝန်ရှိသူတွေပြင်ဆင်နေပေမဲ့ကျောင်းသားတွေကြားစိုးရိမ်မှုတွေရှိနေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအိမ်တနာထွန်းပါ။ကပ်ရောဂါကာလတက္ကသိုလ်တွေကျောင်းတွေပိတ်ထားရတဲ့အချိန်မှာကျောင်းသားတွေပညာရေးအခွင့်အလမ်းမဆုံးရှုံးရအောင်ဆိုပြီးအွန်လိုင်းသင်ကြားရေးစနစ်ကိုအကောင့်ထဲပို့ဖို့အမျိုးသားပညာရေးမူဝါဒကော်မရှင်ပါမခချုပ်မြကော်မတီကပြောဆိုလိုက်ပေမဲ့အခွင့်အလမ်းတွေမမျှမတဖြစ်မှာကိုကျောင်းသားတွေကစိုးရိမ်နေကြတာပါ။အစိုးရပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာသိန်းဝင်းကတော့အွန်လိုင်းကနေသင်နိုင်မှုအတွက်သင်ရိုးတွေကိုပြင်ဆင်နေပြီးအင်တာနက်မရရှိတဲ့နေရာတွေမှာလည်းအော့ဖ်လိုင်းစနစ်သင်ကြားပို့ချနိုင်မှုစီစဉ်နေတယ်လို့ပြောပါရစေ
။ Face to face.system and online system ပြောင်းတဲ့အတွက်အများကြီးချိန်ဝင်အဲ့ချိန်ဝင်တဲ့အတွက်အဲ့ဒါတွေကခက်ခဲတဲ့စိတ်ပုံပဲ။အဲ့ဒါကိုကျွန်တော် ဖူးစည်းနေနဲ့လိုအပ်တာတွေပံ့ပိုးပေးဖို့ဖြည့်ဆည်းပေးဖို့နောက်ပြီးတော့အဓိကတော့ curriculum ပါ။ဒါကြောင့်မို့ငွေတော့ curriculum ကို online curriculum ဖြစ်အောင်ထိရောက်မှုရှိအောင်အရင်လုပ်နေပါတယ်ခင်ဗျ။ကျွန်တော် online က 100% တော့မဟုတ်ပါဘူး။ကျွန်တော်ပြောလို့ internet assessment ရတဲ့နေရာမှာ offline သွားမှာပေါ့။ offline သွားမယ်ဆိုတော့သူတို့ဒီမှာခု online တင်ဖို့အတွက်ကျွန်တော်လက်ကူရည်တွေလုပ်တယ်။ဒါအဲ့ဟာတွေအကုန်လုံးoffline မှာသုံးလို့ရအောင်ကျွန်တော်ဗီဒီယိုဖိုင်တွေအတန်းဖိုင်တွေ PowerPoint တွေကို stream နဲ့ offline နဲ့တစ်ခါလုပ်မှာပါနှစ်မျိုးသွားမှာ internet access မရတဲ့နေရာမှာအဆင်ပြေအောင်သူတို့ကြောင်းနေအရောက်ကြောင်းနေရတဲ့အဆင်မျိုးနေတွေအရောက်ကိုတော့ကျွန်တော်တို့လုပ်ဖို့စီစဉ်နေတာပါဒါပေမဲ့ online နဲ့ offline မရတာအနည်းစုပါ online ကတော်တော်များများရနေပါတယ
်မြန်မာနိုင်ငံမှာ internet ကောင်းကောင်းမရတဲ့ဒေသတွေရှိနေသလိုရခိုင်ပြည်နယ်ကမြို့နယ်ခုနှစ်မြို့နယ်နဲ့ချင်းပြည်နယ်ကပလောဝမြို့နယ်တို့ဟာပရိပက္ခတွေကြောင့်အင်တာနက်ဖြတ်တောက်ခံထားရပါတယ်။ဒီလိုအင်တာနက်မရတဲ့ဒေသကကျောင်းသားကျောင်းသူတွေအတွက်အွန်လိုင်းကနေသင်ကြားတာကအဆင်မပြေနိုင်သလိုအော့ဖ်လိုင်းသင်ကြားမှုအနေနဲ့သင်ခန်းစာဗီဒီယိုတွေပါတဲ့ stick ကိုကျောင်းသားတွေစီပို့ပေးမယ်ဆိုတာမျိုးကလည်းပရိပက္ခဒေသတွေမှာရှိနေကြတဲ့ကျောင်းသားတွေအတွက်အဆင်ပြေနိုင်မှာမဟုတ်ဘူးလို့ရခိုင်ပြည်ကျောင်းသားတမကရဲ့ပြန်ကြားရေးနယ်ပြည်ပဆက်သွယ်ရေးတာဝန်ခံကိုကျော်နိုင်ထေးကပြောပါတယ်။
ကျွန်တော်ရခိုင်ပြည်အတိုင်းကလည်းဆိုလို့ရှိရင်အင်တာနက်လည်းဖြတ်တောက်ထားတဲ့အတွက်ကြောင့်ဒီအခုလုံးလိုက်တဲ့လုံးရဟာဒီကျွန်တော်ရခိုင်ပြည်တောင်တန်းအကျိုးတွေအတွက်မပါဘူးလားလို့ကျွန်တော်လေ့ကျင့်ဆုံးဖြတ်ချက်လိုက်ပါတော့ကျွန်တော်ကနေပြီးတော့လက်ရှိတိုင်းရဲအတိုင်းကလည်းအဲဒါကလောက်ဆောင်ရတဲ့ဖြစ်တဲ့အတွက်ကြောင့်တိုင်းရဲလည်းအင်တာနက်လိုင်းအဆင်ပြေမှာဒါလုံးရလည်းအလုပ်ဖြစ်တဲ့အတွက်ကြောင့်အခုလက်ရှိအချိန်မှာဒီကျွန်တော်ရခိုင်ပြည်မှာကဒီအင်တာနက်လိုင်းဖြတ်တောက်ထားတယ်ဒီအင်တာနက်လိုင်းဖြတ်တောက်ထားတဲ့မြို့တွေကပဲတောင်တန်းအကျိုးတွေကညာတဲ့ခါကျတော့လေအဲ့တော့ဒီအခုတိုင်းပြည်မှာပမာရှိကော်မတီကထုတ်လိုက်တဲ့စာဟာကျွန်တော်တို့တက်တာအကျိုးမြင်လို့ဖြစ်နေတယ်ပေါ့ဒါကြောင့်ကျွန်တော်ရခိုင်ပြည်တိုင်းပြည်မှာတမကအနေနဲ့ဒါကိုကျွန်တော်တို့ကော်မတီနဲ့ကျွန်တော်တို့အစ်ဖက်စာပြီးလို့အစီအစဉ်လုပ်တာပဲ
အခြေခံပညာကျောင်းတွေဒီလာတဲ့ပြန်ဖွင့်မှုအစီအစဉ်နေရာမှာလဲလက်နက်ကင်ပဋိပက္ခတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလက်ဝါကရှာကနန်းရှိတဲ့အစာတင်ကျောင်းတွေပြန်ဖွင့်နိုင်မှာမဟုတ်ဘူးလို့လဲတာဝန်ရှိသူတွေကပြောပါတယ်မကွေးတက္ကသိုလ်ကျောင်းသားတမကဥက္ကဋ္ဌကိုမျိုးတန့်စင်ကတော့တင်ကြားရေးပုံစံအပြောင်းအလဲတွေလုပ်တဲ့နေရာမှာကျောင်းသားတွေရဲ့သဘောထားဆန္ဒတွေကိုပါထပ်သွင်းစဉ်းစားစေချင်တယ်လို့ပြောပါရယ
်ဘလို့နီးလန်းရှာလဲဆိုတော့ဒီကျောင်းအချို့ရဲ့အဖွဲ့ရဲ့ကျွန်တော်ကျောင်းသားတွေရဲ့နှိမ့်နိုင်ပြီးမှအခြေထွက်မယ်ကျောင်းသားရဲ့ဆန္ဒတစ်ခုနဲ့လည်းလုပ်လို့မရဘူးလေအဲဆရာရဲ့ဆန္ဒတစ်ခုနဲ့လည်းလုပ်လို့မရဘူးအထက်ကလည်းသူတို့ရဲ့ဆန္ဒတစ်ခုနဲ့လည်းလုပ်လို့မရဘူးအဲ့တော့အကုန်လုံးကနှိမ့်နိုင်နိုင်နဲ့ပူးပေါင်းဆောင်ရွက်မှအဆင်ပြေနေတယ်ခင်ဗျာ
အွန်လိုင်းသင်ကြားမှုစနစ်ကိုအကောင့်ထဲပေါ်ရေးပမောက်ခချုပ်များကော်မတီရဲ့ထုတ်ပြန်ချက်မှာတော့တက္ကသိုလ်ဒီဂရီကောလိပ်ကောလိပ်တွေအနေနဲ့ဆရာဆရာမတွေကျောင်းသားကျောင်းသူတွေအလွယ်တကူဆက်သွယ်နိုင်မှုအတွက်အီးမေးလ်တွေအတန်းလိုက်ဘာသာရပ်အလိုက် Facebook group ဖွဲ့တာတွေစတဲ့ချိတ်ဆက်ဖွဲ့စည်းတာတွေကိုလုပ်ထားကြဖို့နဲ့ဘာသာရပ်အလိုက် online သင်ကြားမှုလုပ်နိုင်မှုတင်ယိုးပြင်ဆင်တာတွေကိုကြိုတင်စီမံထားကြဖို့ကိုလည်းထည့်သွင်းဖော်ပြထားပါတယ်ရှင်။ကျမအိတ်တနာထွန်မရန်ကုန်မြို့ကနေတရင်ပေးပို့တာဖြစ်ပါတယ
်။ UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ထိုင်းနိုင်ငံတောင်ပိုင်းဖူကက်မြို့ကစောက်လုပ်ရေးလုပ်ငန်းခွင်မှာအလုပ်လုပ်ဖို့ကိုဗစ် -19 ကပ်ရောဂါကာလမတိုင်ခင်ကတည်းကရောက်နေကြတဲ့မြန်မာနိုင်ငံသားအလုပ်သမားတွေအလုပ်ကံအခက်အခဲကြုံနေရတဲ့အကြောင်းပြောပြပေးပါမယ်။ကျွန်မအေးမှာပါ။ထိုင်းနိုင်ငံဖူကက်မြို့မှာစောက်လုပ်ရေးလုပ်ငန်းတွေလုပ်ဖို့အတွက်နိုင်ငံသဘောတူညီချက်နဲ့ရောက်နေကြတဲ့မြန်မာလူသမား60လောက်ဟာကပ်ရောဂါကာလမတိုင်ခင်မှာကတည်းကစာချုပ်ပါအခွင့်အရေးတွေမရဘဲဖြစ်နေတယ်ဆိုပြီးအလုပ်သမားတွေနဲ့အလုပ်သမားရေးလှုပ်ရှားနေသူတွေကပြောပါတယ်။သတ်မှတ်ထားတဲ့အလုပ်ချိန်တိုင်းအလုပ်မလုပ်ရသလိုနိုင်ငံကူးလက်မှတ်တွေတင်းစည်းခံထားရတာမျိုးတွေအထိအခွင့်အရေးတွေချိုးဖောက်ခံနေရတယ်လို့လည်းမြန်မာအလုပ်သမားတဦးကပြောပြပါတယ်
။ကိုဗစ်ကလာကြလဲညီမတို့နားပြီးပါပြီ။အဲ့ကိုဗစ်ကလာမဟုတ်ခင်ရလဲညီမတို့အလုံးမရှိလို့ဆိုပြီးပေးနာတယ်။အခုမိုးရတော့လေပြန်အားနာတယ်။သူတို့တမွန်းလဲဆိုလဲတမွန်းနဲ့မဖြစ်ဘူး။အဲ့လိုနာရီစားနဲ့ပြီးလဲ။ဟုတ်ကဲ့အဲ့ညီမတို့ကလည်းစာအုပ်လိုချင်တာပေါ့နော်ပြန်ချင်တဲ့လူကြတော့လည်းအလွယ်တကူပြန်လို့ရတာပါမှာမပြန်ချင်တဲ့လူဆိုတော့လည်းဒီမှာကိုယ်ဆက်လို့ရှင်တဲ့လူကြတော့လည်းတော်တော်လာလာစီစာအုပ်ရှိမှအဆင်ပြေမှာလေသူတို့ပေးရတဲ့စာရွက်စာတမ်းတွေတချို့ကမိုးရည်တွေဆိုလို့ပြဲကုန်ပြီအဲ့လိုမျိုးရှိကြတယ်။အဲ့ကျန်60ထဲမှာ30လောက်ကျန်နေတယ်30ကျော်လောက် ညီမတို့သမားတွေဟာငွေကုန်ကြေးကြခံပြီးထိုင်းနိုင်ငံမှာအလုပ်လုပ်ဖို့ရောက်လာကြပြီမဲ့လက်တွေမှာတော့တတ်မှတ်ထားတဲ့လုပ်အားကလာစားမရကြတယ်လို့အလုပ်ချိန်မမှန်တာတွေအပြင်နိုင်ငံကူးလက်မှတ်တွေတင်စီခံရတာနေရပြန်ဖို့ခံရတာတွေနဲ့ကြုံနေရတယ်လို့လည်းအလုပ်သမားတွေကပြောပြပါတယ်သူတို့ပတ်စပို့ဝယ်ပေးတယ်ဟိုကဝတ်ပါမင်းမပေးတုံးထူးကြတော့တယောက်ထဲထူတက်လိုက်တယ်ဟိုကတိုင်လို့ချင်းအဲ့တိုင် တိုင်းတို့ချင်းသူတို့အချင်းရောက်ပြီးတော့အဲ့လိုလှုပ်ချက်ပွက်လိုက်အောင်မာရင်ကွန်ပျူတာနဲ့ပါလာတဲ့ဦးတယောက်ဆိုအလုပ်ချက်ခံနေရတယ်အဲ့လိုမျိုးကျွန်မမကြီးပြန်ရောက်သွားတော့လာဆိုရင်လည်းမပြီးတော့ဘူးအဲ့လိုမျိုးဒီကအလုပ်ထုတ်လိုက်တော့ကိုဘက်မှာအလုပ်တက်လျှောက်တယ်လေဒီကအလုပ်ထုတ်လိုက်တော့ဟိုဘက်မှာသူအလုပ်တက်လျှောက်တော့အဲ့ရသတိမှမရတော့ဘူးတဲ့ဒီထိုင်းနိုင်ငံမှာ3ရက်ပဲနေဝင်ရှိရဲ့တဲ့3ရက်မှကြောင့်နေကိုပလိတ်ခံလိုက်မယ်တဲ့သတိမှအလုပ်လက်မခံအောင်သမီးတို့ကတော့ဖုံးဆက်ပြောလိုက်တယ်အခုသူရွာပြန်ရောက်သွားတယ်
အလုသမားတွေရင်ဆိုင်နေရတဲ့ပြဿနာနဲ့ပတ်သက်လို့မြန်မာတန်ယုံကအလုသမားရဲ့တာဝန်ရှိသူတွေနဲ့အလုသမားရဲ့လှုပ်ရှားသူတွေကြောင်းဝင်ဖြည့်ရှင်းဖို့ကြိုးပမ်းခဲ့တာတွေရှိခဲ့ပေမဲ့တိုးတက်မှုမရှိဘူးလို့လည်းပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုသမားရဲ့ရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကပြောပါတယ
်။အဲ့တော့ဟိမင်းမြတ်ကုမ္ပဏီနဲ့လာတာနဲ့အဲ့ဒီမှာလိမ့်နေရတဲ့အခုကိုပိုးလာပေးလာလို့ရှိတယ်။ဒါနဲ့အလုပ်တွေကတော့ဒုက္ခကလည်းမတော်မမှန်ရဘူးတော်များဒီလိုပဲ။ဆိုတော့လည်းဒါမဲ့အထောက်အထားတွေကိုတင်ထားနေတာလေ။ဒီအရာသူတို့မရတာတော်တော်ကြာပြီပေါ့နော်ဆရာကြီးတွေအောင်မရတဲ့သဘောပဲ။အဲတော့ဒီအထောက်အထားနဲ့ပတ်သက်တာလုံးဝသိမှုမရှိဘူး။အဲ့ဒါကိုသူတို့သိနေသလိုရင်နောက်ဆုံးခုနောက်ပိုင်းကသူတို့ဒီလူပုံကူးဆိုတဲ့အတိုင်းမအောင်ထည့်ထားလဲအထောက်အထားသိနေတယ်။အဲဒါကျရင်ဟိုလူလားမရှိသေးနဲ့ပေါ့သဘောတူညီမရှိသေးနဲ့အဲ့လိုသိထားလို့မရတာ
။
ဆိုတာကဗျာဒီပြာလာမှာအမှန်အလုပ်ခိုင်မရှိဘူးဆိုလို့ရှိရင်လည်းဒီအလုပ်ရှင်ကဒီအလုပ်သမားတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လူမှုဖွံ့ဖြိုးရေးပြဿနာကောင်းပါတော့အဲ့ဒီမှာအတွားပြီးတော့ဆောက်ထားပြီးလုပ်ပေးရဆိုလို့ရှိရင်သူတို့အတွက်နှစ်နာရီကိုဗစ်ကာလကြောင့်နားရဆိုလို့ရှိရင်ဇာတ်ရင်းတော့60နှစ်ရာခိုင်နှုန်းရမယ်ဒါမျိုးတွေလုပ်ပေးနားထားရဆိုလို့ရှိရင်လည်းကိစ္စမရှိဘူးလေ
ထိုင်းနိုင်ငံမှာမြန်မာအလုပ်သမား3000တဲ့မနေ့အလုပ်လုပ်ကင်နေကြပြီးကိုဗစ်ကာလမှာနိုင်ငံခြားသားအလုပ်သမားတွေအပါအဝင်အလုပ်လက်မဲ့ဖြစ်သူခန့်မှန်းခြေ8000လောက်ရှိနေတာပါကိုယောက်ခါကာလမှာအခက်အခဲကြုံနေရသူတွေကိုထိုင်းဆိုရကလူမှုဖူလုံရေးထပ်ပတ်မှုတွေပေးခဲ့ကြပေမဲ့တရားဝင်အလုပ်လုပ်ခွင့်နဲ့ရောက်နေကြတဲ့မြန်မာအလုပ်သမားတွေကတော့အခုညီထပ်ပတ်နေမရနိုင်ပဲဖြစ်နေတယ်လို့လည်းအလုပ်သမားတွေနဲ့အလုပ်သမားရေးလှုပ်ရှားနေသူတွေကပြောပါရယ်ရှင်ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
ါ VOA American အသံရဲ့အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်တော်ရဲမတော်မှာနိုင်ငံပေါင်းများစွာကိုဖြတ်သန်းစီးဆင်းနေတဲ့မဲခေါင်မြစ်ကြီးရဲ့ရေမျက်နှာပြင်နှိမ့်ချလာနေတဲ့အကြောင်းလူခန့်ကဖွန်ဟန်ဖမ်းမြို့ကနေသတင်းပေးပို့ထားပါလိမ့်မဲခေါင်မြစ်တစ်ချုံကငါးဖန်သမားတွေနဲ့စိုက်ပျိုးရေးသမားမိသားစုတွေကဒီနေ့မိုးကျရင်မိုးခေါင်တာအဆုံးသတ်သွားလိမ့်မယ်လို့မျှော်လင့်နေကြပါတယ်။ရာသီပြောင်းတဲ့တန်ကိုမြန်မာ၊ထိုင်း၊လာအိုနဲ့ဗီယက်နမ်နိုင်ငံတွေမှာခံစားနေရတာဖြစ်ပြီးကမ္ဘောဒီးယားနိုင်ငံမှာတော့မိုးကမျှော်လင့်ထားတာတဲ့သိက္ခိုနည်းနေပါတယ်။မဲခေါင်မြစ်ကော်မရှင်ကတော့မေလနဲ့ဇွန်လတွေတည်းရွာတဲ့မိုးကမနစ်ကဒီချိန်ကတည်းက80ရာခိုင်နှုန်းလျော့နေရွာတယ်လို့ပြောပါတယ်မဲခေါင်မြစ်ကြီးကိုမိခိုနေရတဲ့သူတွေအတွက်ကတော့ဒါဟာစိတ်တကြစရာအခြေအနေဖြစ်ပါတယ်ဆယ်စုနှစ်တွေနဲ့ချီပြီးမဲခေါင်မြစ်ရေပြင်တလွှာကျဆားခဲ့တဲ့ငါးဖန်သမားကြီးမိုင်ရိုင်ဟေးကတော့မဲခေါင်မြစ်ပေါ်ဆယ်ရီဆောက်တာနဲ့လက်တလုံးမဲခေါင်မြစ်ကြီးဖြစ်ပျက်နေတာကိုအတော်လေးစိတ်ကုန်နေသူဖြစ်ပါတယ
်ဒီနေ့ကလည်း
ကောင်းစက်နံကာလီစာအကြောင်းရင်းကအစင်းတစ်တွေဆောက်လို့ပါစတန်ထရန်ဆယ်လေဒီထဲပါပါတယ်အဲ့ဒီဆယ်ကမြည်ရစီးနေတာကိုတားထားလိုက်တော့ဆယ်အဖွင့်အပိတ်ပေါ်မူတည်ပြီးရေကတက်လိုက်ကျလိုက်တလမှာ3-4ကလောက်ဖြစ်နေပါတယ်ဒီနေ့မှာမိုးကလည်းမရွာပြန်ပါဘူးလို့ပြောပါတယ်အိန္ဒိယသမုဒ္ဒရာတွေကတိုက်ခိုက်လာတဲ့မုတ်တုံလေကဖြစ်တော်အာရှဒေသမိုးရာသီကိုဖြစ်ပေါ်စေတာပါသိပ္ပံပညာရှင်တွေကပင်လယ်ထဲအပူချိန်မြင့်တက်နေတာကဥရိယာတိပြောင်းလဲတဲ့သဏ္ဍာန်တွေကိုဖန်တီးနေတယ်လို့လည်းပြောပါရယ်။ဒါကမိုးကိုလည်းကြာရှည်ခေါင်းစေပါရယ်။ဒီအချိန်လေးအောက်မှာတရုတ်နဲ့လာအိုနိုင်ငံတွေကမဲခေါင်ပြည်တစ်လျှောက်10 140လောက်စောက်အုံးမှာမို့ယင်းစ်သူဝါကူထိုးတယ်လို့ဖြစ်လာခဲ့ပါရယ်။ပိုပေါ်လက်ထက်ကဗီယက်နမ်နိုင်ငံကိုထပ်ပြေးတိတ်ချောင်ခဲ့ပူးတဲ့ရန်ကလီပေါ်မှာနေပြီးငါးဖမ်းနေတာ35နှစ်ရှိပါပြီ။လွန်ခဲ့တဲ့9နှစ်အတွင်းငါးကောင်ရီတိတိတသာကြာသွားလို့ ငါမဖားနိုင်တော့ဘူးလို့ပြောပါတယ
်ဒါအမြဲတရိုက်တိုက်ခင်ဗျာငါတာပကောက်နမောရဘာလို့
တရိုက်တို့မနဲ့တနိုင်မှာအရာထားပြီးခြံအချမရာဈေးကိုငါသွားဝယ်ပြီးတော့ကန်တန်ဈေးမှာပြန်ရောင်းတယ်အမြဲနေနေရပါတယ်အခုကျွန်တော်တန်းကငါပြန်ဝယ်နေရတာကမြစ်ထဲငါမရှိတော့လို့ပါကျွန်တော်မိမဈေးမှာအလုပ်လုပ်နေတော့ကျွန်တော်ကဒီပြင်းလာလို့အလုပ်မျိုးတွေလိုက်လုပ်ပါတယ်မဲကောင်မြေကန်တာကဘွားတွေကတိတ်ခက်ခဲလှပါတယ်လို့ပြောပါတယ်ချရန်ချာလာရွာသူလေးဆက်စမီရောကတော့လှေပေါ်မှာပဲနေလာတာလုံခဲ့တဲ့နှစ်အစိတ်သူ့မွေးကလေးကဖြစ်ပါတယ်မဲကောင်မြေကြီးဒီလောက်အထိကျသွားတာကိုသူတစ်ခါမှမကြုံဘူးသလို
ငါလည
်းဖမ်းမရတော့ဘူးလို့ပြောပါတယ်
အမ
ငိုင်း3-4ကီလိုခက်မြန်မြန်တက်လာပြီးအမဲရောင်ပြောင်းသွားပြီးဆိုရင်ကျမတို့ငါးပန်းလို့ရပါပြီတနေ့2ကီလို3ကီလိုလောက်ရနိုင်တယ်မနေ့ကရေသိမ့်များလို့ဆဲကျိုးသွားတယ်လို့လည်းကျမကြားမိပါတယ်လို့ပြောပါတယ်ဒီဒုက္ခတွေကမနစ်မြို့စရာဖြစ်နေပေမဲ့မိုးကောင်တွေကမပြီးမချင်းတော့ဒီလိုပဲဆက်ပြီးဒုက္ခရောက်နေကြအောင်မှဖြစ်ပါတယ်ဘဲကောင်မြေဝါမိုးကောင်တွေတာကအခုပဲနှစ်နှစ်ဆက်တိုက်ရှိနေပြီဖြစ်ပါတယ်ခင်ကျွန်တော်ရဲမတော်ပါ
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem လောင်းတို့အပြင် VOE Facebook အစာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင
်အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနှာစင်ရမှာပါကလေးစစ်သား3ခွင့်မပြုတ်တဲ့စာချုပ်ကိုကုလသမဂ္ဂကအတည်ပြုပြီး18နှစ်ကြာတော့မှမြန်မာအစိုးရကအတည်ပြုနိုင်ပါတယ်ကလေးစစ်သားစုဆောင်သူစည်းရင်းကနေတမတော်ကိုဖယ်ရှားလိုက်ပါတယ်ဒါပေမဲ့အစိုးရတပ်အပေါင်းဝင်လက်နက်ကင်အဖွဲ့အစည်းတွေမှာကလေးစစ်သားရှိနေသေးဖြစ်ကြောင်းဥအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
ပြည်တွင်းစစ်မှာလက်နက်ကင်တပ်ဖွဲ့တွေဟာကလေးစစ်သားကိုအနည်းနဲ့အများသုံးကြပါတယ်မြန်မာပြည်မှာတော့အသက်18နှစ်မပြည့်ရင်စစ်မှုတန်းခွင့်မပြုတဲ့ဥပဒေကိုအစိုးရကအတီးပြုတ်ပြီးကုလသမဂ္ဂကိုလွန်ခဲ့တဲ့စက်တင်ဘာလကပေးအပ်လိုက်ကြောင်းနိုင်ငံခြားရေးဌာနကကြေညာပါလေ။ကလေးစစ်သား3ခွင့်မပြုတ်တဲ့စာချုပ်ကို2001မှာကုလသမဂ္ဂကစတင်ကျင့်သုံးပြီးမြန်မာကတော့73နှစ်ကြာတော့မှရွေးကောက်ပွဲအစိုးရလက်ထက်2015မှာလက်မှတ်ထိုးပါလေ။အဲ့ဒီနောက်ပိုင်းကလေးစစ်သားတွေတက်ကထွက်ခွင့်ရတဲ့သတင်းကိုတွေ့လာရပါတယ်။လွန်ခဲ့တဲ့ဇွန်လ9ရက်နေ့ဆိုကုလသမဂ္ဂသူတို့အတူတူမှုရုပ်ရဲ့ကလင်းတဲ့စစ် Children and Armed Conflict အစီအစဉ်ခါသာမှာတော့ကလေးစစ်သား59ယောက်ကိုလွှတ်ပေးပြီးတပ်မတော်အမှုသား12ဦးအရေးယူခံရတာကိုကြီးပြုထားပါတယ် DKBA ကရင်တပ်ဖွဲ့ KIA ကချင်းတပ်ဖွဲ့ KNU ကရင်တပ်ဖွဲ့ကရင်နီတပ်ဖွဲ့ရှမ်းပြည်တပ်ဖွဲ့စတဲ့နိုင်ငံသားလက်နက်ကင်တွေကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်တာကိုလည်းကြိုဆိုထားပါတယ်KIA ချင်းတပ်ဖွဲ့ကကလေးစစ်သား25ယောက်လွှတ်ပေးတာကိုလည်းကြိုဆိုကြောင်းမှတ်တမ်းတင်ထားပါတယ်
။ကလေးစစ်သားစုဆောင်မှုနှဲပါလာပြီးစုဆောင်သူတွေကိုအရေးယူလာတာကြောင့်တပ်မတော်ကိုကလေးစစ်သားစုဆောင်သူစည်းရင်းမှထည့်သွင်းတော့မှာမဟုတ်ဘူးလို့ကုလသမဂ္ဂအထွေထွေအတွင်းမှုရဲ့အစိုးရကမှဖော်ပြပါတယ်။ဒါပေမဲ့တိုက်ပွဲမှာကလေးစစ်သား3နာကိုချက်ချင်းရဆိုင်မှသာတပ်မတော်ကိုစည်းရင်းတဲ့ကဖယ်ရှားမယ်ဆိုတဲ့ချွင်းချက်ကိုလည်းဖော်ပြထားပါတယ်။ကလေးစစ်သားအသုံးပြုမှုကိုလာမယ့်12လအတွင်းကုလသမဂ္ဂကိုယ်စားလှယ်ကစောင့်ကြည့်ပြီးကျင်းနှက်လောက်အောင်စုံစမ်းစစ်ဆေးမှာဖြစ်ပါတယ်။ဒီလိုစောင့်ကြည့်လေ့လာရမှာကျင်းနှက်လောက်စရာမရှိခဲ့ရင်ကလေးစစ်သားစုဆောင်သူစည်းရင်းမှာတပ်မတော်ကိုပြန်လည်ထည့်သွင်းရမယ်လို့ဆိုပါတယ်။ဒါကြောင့်စည်းရင်းကနေချွင်းချက်နဲ့ယာယီဖယ်ရှားထားတာမျိုးဖြစ်ပုံရပါတယ်
။ဒါပေမဲ့တပ်ဖြတ်မှုထိခိုက်ဒဏ်ရာရမှုအတ္တမကျင့်မှုစတဲ့အကြမ်းဖက်မှုတွေကိုကျူးလွန်သူများစည်းရင်းမှာတမတော်ကိုထဲ့တွင်းထားစေဖြစ်တယ်လို့အသင်ခံစားမှာပေါ်ပြပါတယ်။ကလေးတွေကိုအသမစီခိုင်းတဲ့လက်နဲ့ကင်တွေထဲမှာတမတော်ကချင်လက်နဲ့ကင်ဝါလက်နဲ့ကင်နဲ့ညာလက်နဲ့ကင်အဖွဲ့အစည်းတွေပါဝင်ပါတယ်။2019နောက်ပိုင်းမှာကလေးတငယ်200နီးပါးကိုစစ်စခန်းတွေမှာအခိုင်အစီဖြစ်တမတော်ကသုံးခဲ့တယ်လို့ဆိုပါတယ်။ကလေးအသေးပြောက်အများဆုံးဒေသဟာရခိုင်ပြည်နယ်ဖြစ်ပြီး
ရန်ပြည်နယ်ကဒုတိယအများဆုံးဖြစ်ပါတယ်။မြေမြုံမိုင်းမိမိမှုနဲ့ပြစ်ခတ်မှုကြောင့်ကလေးတွေတေးကြီးတန်ရာရရှိကြပါတယ်။တမတော်နဲ့နေကြားဆောင်တပ်ကစာသင်ကျောင်း50တခုမှာစခန်းချတဲ့အတွက်ကျောင်းသူတွေတိုက်ခိုက်ခံရပါတယ်။ရွေးကောက်ပွဲအစိုးရဖွဲ့ပြီးမကြာမီ2000ဆနှစ်မှာကုလသမဂ္ဂနဲ့မြန်မာအစိုးရသဘောတူလက်မှတ်ရေးထိုးပြီးကလေးစစ်သားစုဆောင်မှုပြစ်ပင်ပါတယ်။ကလေးစစ်သားကိုလှုပ
ကလေးစစ်သား40ကျော်ပြန်လွှတ်ပေးပါတယ်ဒါပေမဲ့စစ်သားစုဆောင်တဲ့အခါကလေးအရွယ်တွေပါဝင်နေတော့မှပဲစစ်မှုထမ်း90ရာခိုင်နှုန်းကိုတပ်မတော်ကြီးကယူထားပါတယ်1988ပြည်သူ့အုံကြွမှုကြီးကိုနှင်းနှင်းလိုက်တဲ့နောက်ပိုင်းမှာစစ်အင်အားတိုးချဲ့လာတာမို့စစ်သားအများအပြားစုဆောင်ဖို့လိုအပ်လာပါတယ်လက်နက်ကင်ပဋိပက္ခရှိတဲ့အတွက်အများရန်ပဲစစ်သားစုဆောင်နေရပါတယ်မြန်မာပြည်တွင်းဥပဒေမှာလည်း18နှစ်မပြည့်သူကိုစစ်ထဲမသွင်းဖို့တားမြစ်ထားပါတယ
်1959ပြည်သူ့စစ်အုပ်ဥပဒေနဲ့2010ပြည်သူ့စစ်မှုထမ်းဥပဒေမှာလည်းအသက်18နှစ်ပြည့်သူကစစ်မှုထမ်းဝင်ရှိတယ်လို့ဆိုပါလေ။ဒါပေမဲ့မွေးတက်ကလေးအထောက်အထားမရှိတာဟာပြဿနာဖြစ်ပါလေ။ကလေးမွေးချိန်မှာမှတ်ပုံတင်ပြီးဇန်နဝါရီအရွယ်မှာတစ်ချိန်18နှစ်မှာတစ်ချိန်မှတ်ပုံတင်ကြဖို့1993မြန်မာနိုင်ငံကလေးဥပဒေမှာပြဋ္ဌာန်းတာပါလေ။ဒါပေမဲ့မြို့မှာ90ရာခိုင်နှုန်းမှတ်ပုံတင်ပြီးနေမှာ60ရာခိုင်နှုန်းသာမှတ်ပုံတင်ကြပါလေ။အစိုးရရုံးရှိတဲ့မြို့ကိုသွားပြီးမပုံတင်တာဟာဈေးအကုန်ကျများတဲ့အတွက်မြို့နယ်ဝေးလီမပုံတင်မရှိလေဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကင်ကြီးစိုးတဲ့နေရာမှာလည်းအစိုးရမပုံတင်မရှိကြပါဘူး။စစ်သားစုဆောင်ရာမှာအသက်နဲ့ပတ်သက်တဲ့စာရွက်အထောက်အထားပြဖို့လိုတဲ့အတွက်ဂျားပွဲစားကမွေးလက်မအတုလုပ်တာကြောင့်ကလေးစစ်သားတိုင်းအသက်18နှစ်ကျော်နေတာတွေ့ရပါတယ်။စုဆောင်ရေးစခန်းမှာအသက်ကိုစစ်ဆေးတဲ့တရားစနစ်မရှိသေးပါဘူး။သူဆောင်ရေးစကားကိုလက်ထိုးရင်တော့လွတ်မြောက်ဖို့အခွင့်အလမ်းရှိပါလေ။ကလေးကာကွယ်ရေးဥပဒေကိုထိထိရောက်ရောက်မကျင့်သုံးတိုင်လို့လက်နက်ကင်အဖွဲ့တွေမှာကလေးစစ်သားရှိနေတာဖြစ်ပါလေခင်ဗျာ
။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာလကြောင်းပြန်ဖွင့်ချိန်ကာကွယ်ရေးအပိုင်း၁ကိုတင်ပြထားပါလေ။ဒီကိုဗစ် -19 ကူးစက်ချိန်မှာပဲရှေ့ဘက်ထဲကြောင်းပြန်ဖွင့်ရမှာမို့လူစုလူဝေးပြန်ဖြစ်မှာစိုးရင်ရပြီးကာကွယ်ရေးစည်းကမ်းတွေကိုလိုက်နာနိုင်ဖို့ကျန်းမာရေးပညာရှင်တွေကတတိပေးလိုက်ပါတယ်။ကျောင်းပြန်ဖွင့်ချိန်ဒီကမ္ဘာကာယယောဂကြီးကူးစက်မှုကိုရှော့ချနိုင်အောင်ဘာတွေကိုအဓိကလိုက်နာနိုင်ဖို့ဘလို့စီစဉ်ဆောင်ရွက်သင့်ပါလဲ။ဒီကူးစက်မှုတွေအများဆုံးဖြစ်နေတဲ့ရန်ကုန်မြို့ကဆေးရုံကြီးအရေးပေါ်ဌာနရဲ့ပါမောက္ခဌာနမှူးဒေါက်တာမမောဦးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်။
ရေဘော်သစ္စုဆရာဝန်ကြီးဗမောခဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ဒီရှေ့ဘက်ထဲမှာကျောင်းတွေပြန်ဖွင့်တော့မယ်ဆိုတော့လူတွေပြန်စုမိပြီးတော့ဒီကိုဗစ်ကူးစက်နိုင်မှုအသက်နိုင်ဆုံးရော့ချနိုင်ရတဲ့ပေါ့ဆရာနော်အဓိကဘာကိုစပြီးဆရာအကြံပေးရင်လဲဆရာလက်တွေ့လည်းလုပ်နိုင်တာပေါ့
ကိုဗစ်ဒီကာလာကြီးအတွင်းမှာပေါ့နော်ပညာရေးဝန်ကြီးဌာနအနေနဲ့လည်းကျောင်းသားတွေရဲ့ပညာရေးအတွက်ပြန်လည်စတင်တော့မယ်ဆိုတဲ့အခါကျတော့လူစုလူဝေးကိစ္စဆိုတာကတော့ပြန်ဖြစ်လာနိုင်တာပေါ့နော်ပြန်ဖြစ်လာနိုင်တဲ့အခါမှာကျောင်းလေးဖွင့်ရမယ်ထုတ်ပြန်ထားတဲ့စီမင်းစည်းကမ်းတွေလည်းလိုက်နာရမယ်ဆိုတော့ဒါပညာရေးဝန်ကြီးဌာနအနေနဲ့ဒီအရာကိုလိုက်နာနိုင်ဖို့ပြင်ဆင်နေတယ်တော်တော်များများပြည့်ပြည့်စုံစုံတော့ထုတ်ပြန်ပြီးသားတွေတော့တွေ့ရပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အဓိကဘာတွေကိုလိုက်နာဖို့အတွက်ဘယ်လိုပြင်ဆင်သွားကြလဲ
ပထမဆုံးတော့လူတွေပြန်စုမယ်ဆိုတော့လိုက်နာရမယ့်ကိစ္စကတော့ထုံးတဲ့အတိုင်း COVID-19 ကာလမှာကာကွယ်ပစ္စည်းတွေဖြစ်တဲ့နှာခေါင်းဆီးတွေတက်တဲ့ကိစ္စတို့အပေါ်နေပြမျက်နှာကိုအုပ်တဲ့face shield တက်တဲ့ကိစ္စတို့ကျောင်းသားတွေပြန်စုမယ်ဆိုရင် social distancing အကြောင်းမှာဒီ job ပေးกว่าစာသင်ကုန်တွေစီစဉ်မှုနောက်တစ်မျိုးကတော့လက်ကိုပုံမှန်ဆေးတာတို့ပစ္စည်းတွေကိုထိတွေ့ခိုင်တွယ်ပြီးတိုင်းဆေးတာတို့ချောင်းဆိုးတယ်နာဆီးတယ်ဆိုရင်တောင်းဝန်မတော်ဘူးဒီလိုစီမီစီကန်တွေအသေးစိတ်တွေထုတ်ပြန်ထားတာတော့ရှိပါတယ်အဲ့ဒီအရာကိုထိုင်နာနိုင်မှသာလျှင်စနစ်တကျနဲ့အကြောင်းကိုပြန်ဖွင့်နိုင်မှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့လိုက်နာတာသေချာအောင်အဓိကဘာလုပ်ဖို့လို့မထင်လဲ
ဒီလိုက်နာရမယ့်လူတွေအကုန်လုံးကဒါတွေကိုတည်တည်ချာချာသိနေဖို့လိုတယ်ထက်ခါတက်ခါရမိုင်းလုပ်တဲ့ခေါမပေါ့။မဆီယာဆီယာမတယောက်ကစာသင်ခန်းထဲကိုဝင်လာပြီဆိုရင်ဒါစမတင်ခင်ဒီကိုဗစ်နဲ့ပတ်သက်တဲ့ဘယ်လိုလိုက်နာရမယ်ဆိုတဲ့အကြောင်းကို5မိနစ် briefing ပေါ့လေရှင်းပြပြီးတော့ရှင်းပြတဲ့အချိန်မှာပဲတခါတည်းစစ်ဆေးတာမျိုးပေါ့။ကျောင်းသားတွေအားလုံးကို social distancing အတိအကျရှိတာ mask face shield တွေတေချာတတ်ထားသလား သူတို့နေပုံထိုင်ပုံဘယ်လိုရှိသလဲတယောက်ယောက်ကမြန်ဟိုနှာဆေးချောင်းဆိုးနေသလားဒီကိုဗစ်ကာကွယ်ရေးနဲ့မအပ်စက်တဲ့ဟာမျိုးမြန်ရှိတာမျိုးကို check လုပ်လိုက်ပြီးတေချာတော့မှစာစသည်ကောင်းမယ်တူတယ်တကယ်တော့ထုတ်ပြန်လာတဲ့စီမင်းစည်းကမ်းတွေဒီအရေကိုတကယ်လိုက်နာဖို့ဆိုတာလည်းပဲအနည်းကကြီးကြပ်ဖို့အတွက်တစုံတယောက်ကနေပြီးတော့ဒီကလေးရဲ့ပြုမှုဆောင်ရွက်မှုကနေတိုင်းစားသောက်မှုတွေရောပဲဦးသက်ကာကွယ်ရေးအတွက်အစဉ်ပြေရလားဒါရီအတွက် supervise လုပ်ဖို့အတွက်ဒီဆရာဆရာမတွေမှာပဲတခါတာဝန်ကရှိလာပြန်ဟောနောက်တစ်ခါကျတော့ဒီကလိုက်နာနိုင်ဖို့ဆိုတဲ့ကိစ္စကလည်းပဲဒီကျောင်းကြီးမှာကြိုတင်ပြင်ဆင်ထားတဲ့နေရာတွေကအဓိကအရေးကြီးတာပေါ့ခုံတွေအခန်းတွေဒီဝင်တွေအတွက်ဒီလက်စည်းရုပ်အစဉ်သိရှိသလားဘေးစင်တွေအစဉ်သိရှိသလားဒါမျိုးတွေလည်းစဉ်သိပြုလုပ်ထားဖို့လိုတယ်ကလေးတွေရဲ့စားရေးတောက်ရေးသူတို့ရဲ့မုစားစင်ချိန်တွားတဲ့လာတဲ့နေရာ toilet ဝင်းဘောက်ရှောက်လန်းဒီလိုမျိုးတွေမှာရောပဲချူတင်ပြင်ဆင်မှုတွေရှိတယ်နောက်တစ်ခုကကျတော့တကယ်ရေးကြည့်တာကတော့ကလေးတယောက်မှာတန်ရရှိပွဲ covid-19 နဲ့ပတ်သက်လို့လက္ခဏာတွေတကယ်လို့များရှိခဲ့လို့ရှိရင်လည်းဆရာဆရာမတွေအနေနဲ့သိနိုင်ရမယ်ဒီကလေးကိုမိဘတွေနဲ့တိုင်ပင်ပြီးတော့ဤဆိုင်ရာကျန်းမာရေးဌာနတွေကိုလွှဲပြောင်းပြီးတော့ကုသစေတာမျိုးနောက်ကလေးကိုပြန်ပြီးတော့ပြုစုကုသဖို့အတွက်အိမ်ကိုပြန်ခေါ်တဲ့ဟာမျိုးနောက်တစ်နေ့မှလည်းပဲဒီလိုလက္ခဏာတွေရှိနေရင်လည်းပဲကျောင်းကိုမလွတ်ဖို့ဒီလိုအခြေအနေမျိုးတွေလည်းပဲကြိုတင်ပြီးတော့ပညာပေးထားတာရယ်ပညာပေးတာကိုလိုက်နာမှုရှိမရှိရယ်ဒါတွေတော့ဒီချာချာတော့ကျွန်တော်တို့လည်းအခုမှပထမဆုံးအချိန်ပြန်ဖွင့်မှဆိုတော့စမ်းသပ်ပြီးတော့ကျွန်တော်တို့ဖွင့်တဲ့ကာလမျိုးလိုပဲလောလောဆယ်ယူဆထားဖို့လိုပါတယ်ကျွန်တော်တို့ကျမကြီးဌာနဘက်ကလည်းပဲစိုးရိမ်ပါတယ
်ဟုတ်ကဲ့ဆရာရတော့ဒီကျောင်းဘက်ကတော့အတက်နိုင်ဆုံးပြင်ထားတဲ့အနေအထားမှာဒီကျောင်းသူကျောင်းသားတွေဘက်ကရောအထူးသဖြင့်တော့ဆရာရဲ့ဆရာဆက်စပ်ခြင်းပြောရတဲ့နှကောင်းစည်းနဲ့ပတ်သက်လို့ပေါ့နော် max တက်တဲ့နေရာမှာခုနဆရာပြောတဲ့ဒီမုတ်စားဆင်းချိန်မှာနှကောင်းစည်းကိုဘယ်လိုဆရာတကယ်လက်တွေ့မှာလဲ
ကျောင်းတက်တဲ့အရွယ်ကြီးဆိုတာကသူကငယ်သေးတဲ့အရွယ်ကြီးဖြစ်တယ်လေသူတို့ဘာသာသူတို့နားလည်အောင်လုပ်နိုင်ဖို့ထက်ကြီးကြပ်ပြီးတော့စောင့်ကြည့်ပြီးတော့သူတို့ပြုပြင်ပေးဖို့ဟာဟိုရေးကြည့်မယ်လို့ထင်တယ်နော်အဲ့မှာမုတ်စားဆင်းချိန်မှာလည်းပဲတက်နိုင်ရင်တော့တကယ်တော့တခြားနိုင်ငံတွေမှာဆိုရင်တော့အစားအသောက်နဲ့ပတ်သက်လို့ကကိုယ်အိမ်ကနေကိုယ့်အကူပြင်ဆင်ပြီးယူလာတဲ့မုတ်ပွဲတေးစာကိုပဲဟိုတကယ်တော့ dining room လို့ဘာလို့ဒီမှာမုတ်ဈေးတန်းလို့ဘာလို့မှာသွားပြီးတော့စားရမယ်ဆိုရင်လူငယ်လူရွယ်ကလေးတပါဝါအရာတော့ပြန်လူစုတဲ့ကိစ္စ social distancing ရတော့နည်းနည်းတော့ခက်သူတို့ရဲ့ social distancing နဲ့ထားတဲ့ခုံတွေမှာပဲစားခိုင်းမလားပေါ့နော်ဘာကြောင့်လဲဆိုတဲ့အခါကျတော့မုတ်စားမယ်ရေတောက်မယ်ဆိုတဲ့အချိန်မျိုးမှာ mask နဲ့ face shield ခဏရာရီချွတ်ရတဲ့အချိန်မှာအရေးကြီးတာ social distancing ရှိနေတဲ့အချိန်မျိုးမှာချွတ်ပြီးစားရင်တော့ပြဿနာမရှိနောက်တစ်ခုကကျတော့စားနေရင်းနဲ့လည်း mask တွေပေးတာတို့အနေနဲ့စွဲနေတာတို့အချိန်မျိုးမှာ mask ကိုလဲရမလား mask အသစ်ကိုရနိုင်မလားစဉ်းစားရဖို့လိုတာပေါ့နော်နောက်တစ်မျိုးကတော့ကျောင်းနေမှာတောက်ရည်ကအိမ်ကနေပြီးတော့ရည်သမူးလေးနဲ့ကိုယ့်အကူယူလာတဲ့ဟာမျိုးကပို့ပြီးတော့အဆင်ပြေနိုင်တယ်လို့ကျွန်တော်တို့ထင်တယ်ဘာလို့လဲဆိုတော့ water dispenser တွေထားတယ်တချို့နေရာမှာတောက်ရည်အိုးစင်တွေထားတယ်ဒီလိုနေရာမျိုးမှာလည်းပဲအားတဲ့အချိန်မှာကလေးတွေကလွတ်လိုက်တဲ့အချိန်မှာတနေရာရဲကိုစုပြုံပြီးတော့တွားပြီးတော့တောက်ကြမှာပဲဒီ social distancing ကပြတ်သွားပြန်နောက်ပြီးတော့တောက်တဲ့အချိန်မှာဒီ mask နဲ့ face shield နဲ့ဖြုတ်ပြီးတော့တောက်ကြမှာပဲဒါမျိုးတွေကြောင့်ရေတံခုကိစ္စရေခုကိစ္စတွေတကယ်လို့မြင်မပါလာနိုင်တဲ့ကလေးတွေအိမ်ထဲကနေမပြင်ဆင်ပေးနိုင်လို့ဖြစ်ဖြစ်ဒီမတက်နိုင်လို့ဖြစ်ဖြစ်ဒီမပါလာနိုင်တဲ့ကလေးတွေအတွက်လည်းကျောင်းနေရာရေတံခုဝေပေးတာတို့ဒါမျိုးတွေစီစဉ်နိုင်ရင်တော့ကျောင်းတွေအတွက်တော့ကျွန်တော်တို့ပို့ပြီးတော့အဆင်ပြေမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကတော့ဒီလူလဲစုနိုင်တယ်သတိလဲထားသင့်တာကတန့်စင်ကန်သုံးတာပါဆရာနော
်ဟုတ်ကဲ့
အဲ့ဒါနဲ့ပတ်သက်လို့ရော
တန့်စင်ကန်သုံးတာလည်းခုနလိုပဲတန့်စင်ကန်ကိုတွားမယ်ဆိုရင်ဆရာဆရာမတွေကကြီးကြပ်ရမယ်သဘောရှိအောင်အလှဲ့နဲ့တွားတဲ့ဟာမျိုးဘုံစုလွတ်လိုက်တဲ့အချိန်မှာအားတဲ့အချိန်လေးမှာအားလုံးကဒီကိုစုပြုံပြီးတော့တွားကြတဲ့ခါမျိုးမဖြစ်အောင်လို့တန့်စင်ကန်ကိုတွားတဲ့လမ်းမှာဆရာဆရာမတယောက်ကြီးကြပ်သို့မဟုတ်လည်းဝန်ထမ်းတယောက်ကြီးကြပ်ပြီးတော့ social distancing နဲ့စီကိုင်းတယောက်ဝင်ပြီးရင်တယောက်ပြန်ထွက်အဲဒီလိုတော့မြန်တဲ့ငန်းထွက်လာရင်လက်ဆေးဖို့ဒီ mask တွေပါလေညာတွေဒီတဲ့ငန်းဆိုတာကနည်းနည်းတော့ပို့ပြီးတော့အန္တရာယ်ကြီးတာကအလုံးငန်းလေအများအပြားတဲ့ငန်းတွေကအားလုံးလုံးမြောင်လုပ်ထားဆိုတော့ဒီထဲမှာတယောက်ယောက်ကချောင်းဆိုးပြီးတော့နှာချေပြီးတော့ဒီခန်းထဲမှာထားရခဲ့မယ်ပြန်ထွက်လာမယ်နောက်တယောက်ကလည်းနောက်တစ်ခါပြင်သွားမယ်ဆိုတဲ့ငန်းတို့သွားတဲ့အချိန်မှာဒီ mask နဲ့ face shield လည်းပဲတော်လျှောက်တက်နေရမယ်သဘောရှိတယ်ပေါ့
ဟုတ်ကဲ့ဆယ်ဒီအမိုက်ပိုးတွေကိုကင်တာတွေ့တဲ့အနေအထားတွေမှာရော
တကယ်တော့ကျောင်းတွေမှာတကယ်ရှိသင့်တာကတော့အမိုက်ပိုးကိုပွင့်ထည့်ရတဲ့ဟာမျိုးမျိုးပဲနဲ့ချိန်ရင်းပွင့်တဲ့ဟာမျိုးကျောင်းတွေမှာစီစဉ်ရမှာနောက်ပြီးတော့ဒီအမိုက်တွေတခြားတွေထိပြီးတဲ့အခါတိုင်းလက်စေးဒီလိုဟာမျိုးတွေကြီးကြပ်ပေးဖို့လို့လုပ်တယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
အ
အပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလောမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ရသိပ်တာမြို့နယ်ချင်းခါလီကျေးရွာအနီးမှာဇူလိုင်လ23ရက်နေ့ကပစ်ခတ်မှုကြောင့်ကျေးရွာသားတွေတိတ်ဆုံးဒဏ်ရာရရှိခဲ့ပြီးရွာကနေတိမ်းရှောင်နေရပါတဲ့မြန်မာစစ်တပ်နဲ့ KNU အကြားစစ်ရေးတင်းမာနေတဲ့ဖပွန်ခရိုင်ဒေသခံတွေစားနပ်ရိက္ခာအခက်အခဲကြုံနေကြရတယ်ဆိုတာနဲ့ကြောင်မဲမြို့နယ်အတွင်းတမရောကနေပြစ်ခတ်လို့ရွာသားတွေတိတ်ဆုံးတန်ရာရတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးဆန္ဒပြဥဆောင်သူတွေကိုအရေးယူမဲ့အခြေအနေအကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ရတိတောင်မြို့နယ်ချိန်ခါလီကျေးရွာအနီးမှာဇူလိုင်လ23ရက်နေ့နနက်ပိုင်းကပစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်ကျေးရွာသားတဦးတေဆုံးပြီးကလေးတဦးအပါအဝင်ရွာသား3ဦးလည်းဒဏ်ရာရရှိခဲ့ပါတယ်။တေဆုံးသူကတော့အသက်60အရွယ်ဦးမောင်ထွန်းစိန်ဖြစ်ပြီးဒဏ်ရာရရှိသူတွေကတော့ဦးမောင်ထွန်းဝင်းဒေါ်ဦးမြင့်ကြည်နဲ့မောင်နေမင်းဆန်တို့ဖြစ်ကြတယ်လို့ကျေးရွာသားတွေကပြောပါတယ်။အဲ့ဒီနေ့ကတိုက်ပွဲဖြစ်ပွားတာမရှိဘဲကျေးရွာအနီးရဲစခန်းကနေလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ခဲ့တဲ့အတွက်ကျေးရွာအတွင်းလက်နက်ကြီးကြီးကြပြီးအခုလိုကျေးရွာသားတွေတေဆုံးဒဏ်ရာရရှိခဲ့တာဖြစ်တယ်လို့လည်းရွာသားတွေကပြောပါတယ်။ပစ်ခတ်မှုဖြစ်ပွားပြီးတဲ့နောက်ရွာသား600ကျော်ဟာဒုံပိုက်၊စင်ပိုက်၊အောင်ပလတ်၊အောင်စိတ်နဲ့တခြားကျေးရွာတွေကိုထွက်ပြေးခိုလုံနေကြရပါတယ်။ရွာမှာပိတ်မိနေသူ10ဦးနဲ့အဖမ်းဆီးခံရသူတွေကိုဇူလိုင်လ14ရက်နေ့မှာရသေတောင်မြို့နယ်ကလွတ်တော်ကိုယ်စားလှယ်တွေအကူအညီနဲ့ကယ်ထုတ်နိုင်ခဲ့ပြီးဖြစ်တယ်လို့ဒေသခံတွေကပြောပါတယ်
။တမ်ရော်နဲ့စည်ရေးသိမ်းမှမှုရှိနေတဲ့ကရင်မြို့ရာစီယုံ KNU တမ်မာ9ခြေပြူရဖပွန်ခရံတွင်းကဒေသခံတွေနဲ့ဣတုထပြည်တွင်းစစ်ဆောင်စခန်းက IDP တွေရိတ်ခါပြလိုက်ပြီးစန္ဒရိတ်ခါချက်တဲ့တွေနဲ့ရင်ဆိုင်နေရတယ်လို့ပိုင်တာချမ်းမရေးကော်မတီ EHC ကပြောပါတယ်။တိုင်းနာကျမရေးကော်မတီ EHC ရဲ့ဒေသတွင်းမှူးလည်းဖြစ်မူဒရခရိုင် COVID-19 တုတ်ပြန်ရေးကော်မတီပပုံမှုဖွဲ့တာဝန်ရှိသူတို့လည်းဖြစ်တဲ့ဘဒူမမန်းကမူဒရခရိုင်ကိုဖပုံခရိုင်ဘက်မှမလ20ရက်နေ့ကစပြီးတော့တောလာမှုကန့်သတ်လိုက်တဲ့အတွက်ဂုံစင်းတို့မြစ်သက်သွားပြီးရိခါတွေလည်းအချိန်မီမရောက်လာနိုင်တဲ့အတွက်အခက်အခဲဖြစ်ခဲ့ရတယ်လို့ပြောပါတယ်ကရင်မျိုးသမီးဖွဲ့ KWO နဲ့ထိုင်းဘက်ချမ်းကတခြားအရဖက်ဖွဲ့စည်းချုပ်ရဲ့အကူအညီတွေကြောင့်ရိခါခက်ခဲကိုအနည်းငယ်ဖြေရှင်းနိုင်ခဲ့ပေမဲ့ဖူလုံအောင်မနေ့စီစဉ်ပေးရကြောင်းတွာလာမှုကတ်တိုက်ရဲ့ကာလကြံပြည့်မှာဆိုရင်တော့ပုံပြီးအခက်အခဲဖြစ်နိုင်တယ်လို့ဘဒူမမန်းကပြောပါတယ်နိုင်ငံတကာဖွဲ့စည်းတွေရဲ့အကူအညီတွေကလည်းတိုင်းသားကျမရေးဌာနစီတိုက်ရပပူပေးမှုတွေမရှိတာကြောင်းယောဂါကာကိုရေးနဲ့ကုသရေးပိုင်းမှာလည်းအခက်အခဲတွေရှိနေတယ်လို့ EHC ကပြောပါတယ်
ထိုင်းနိုင်ငံဘန်ကောက်မြို့သူဓမ္မဝတီမွန်ဘုံတော်ကြီးကျောင်းမှာဒေတာအတီးတီးကမွန်ရွှေပြောင်းလုတ်တန်းအင်းအား900ခန့်စုစည်းပြီး2020ရွေးကောက်ပွဲအတွက်ကြိုတင်မဲပေးနိုင်ရေးလုပ်ငန်းအစီအစဉ်တွေကိုဇူလိုင်လ12ရက်နေ့ကချမှတ်ဆောင်ရွက်နေပါတယ်။မွန်အရက်ဖက်လူမှုအဖွဲ့အစည်းများကွန်ရက်ရဲ့2020ရွေးကောက်ပွဲအထောက်အကူပြုကော်မတီဝင်နိုင်ကစော့မွန်ကတော့ထိုင်းနိုင်ငံကမွန်ဆရာတော်ကြီးတွေထိုင်းနိုင်ငံမွန်အသင်းဖွဲ့များ MAT ခေါင်းဆောင်တွေဥဆောင်ပြီးတော့ကြိုတင်မဲပေးနိုင်ဖို့တောင်းဆိုချက်ပုံစံ15ဘယ်လိုရယူမယ်ဘယ်လိုဖြည့်ပြီးဘယ်ကိုပို့ဆောင်ရမလဲလုပ်ငန်းစဉ်အစစ်အစင်ကိုဆွေးနွေးရှင်းပြခဲ့တယ်လို့ဆိုပါတယ်အဆိုပါဆန္ဒမဲပေးခွင့်ရှိတဲ့ရွှေ့ပြောင်းလုပ်သားတွေအတွက်လိုအပ်တဲ့အကူအညီတွေပေးနိုင်ဖို့အတွက်အစည်းအဝေးမှာကော်မတီတရက်ဖွဲ့စည်းခဲ့ပြီးအစည်းအဝေးကျင်းပတဲ့သူဓမ္မဘုံတော်ကြီးကျောင်းမှာယာယီရုံးခန်းထားရှိပြီးဒေတာအလိုက်တာဝန်ယူဆောင်ရွက်ကြမဲ့ကိုယ်စားလှယ်တွေကိုရွေးချယ်ခဲ့ပါတယ်ကြိုတင်ဆန္ဒမဲပေးလို့သူမဲဆန္ဒရှင်တွေကအဆိုပါပုံစံ15တို့ကိုအချက်လက်ပြည့်စုံမှန်ကန်စွာဖြည့်တွင်းလက်မှတ်ရေးထိုးပြီးဘန်ကောက်မြန်မာတန်ယုံတို့ဇူလိုင်လ16ရက်နေ့ကနေဩဂတ်လ5ရက်နေ့အထိလူကိုယ်တိုင်ဖြစ်စီကိုယ်စားလှယ်ဖြစ်စီစာတိုက်ကဖြစ်စီအီးမေးလ်ကဖြစ်စီအချိန်မီပေးပို့ဆေးလိုတယ်လို့အသိပေးနှိုးဆော်ထားပါတယ်
ကရင်ပြည်နယ်ခြေဆိုင်ကရင်နိုင်ငံရေးပါတီတခုပြည်တဲ့ဖလုံစဝေါဒီမိုကရက်တစ်ပါတီဟာလာမယ့်ရွေးကောက်ပွဲမှာရွေးကောက်ပွဲဝင်တဲ့အခါမှာကရင်ဒီမိုကရက်တစ်ပါတီ KNDP အမည်နဲ့သာဝင်ရောက်ချိန်ပြန်တွားမယ်လို့ဖလုံစဝေါဒီမိုကရက်တစ်ပါတီဘက်ကပြောပါတယ်။ကရင်ပါတီချင်းချင်းမဲဆန္ဒနဲ့မထပ်ဖို့အတွက်ရည်ရွယ်ပြီး KNDP ပါတီအမည်နဲ့ဖလုံစဝေါဒီမိုကရက်တစ်ပါတီကဝင်ပြိုင်မှာဖြစ်တာကြောင့်ဝင်ပြိုင်မဲ့နေရာကိုယ်စားလှယ်ခွဲထားမှုကတော့ KNDP ပါတီနဲ့ပြန်လည်ညှိနှိုင်းရမှာဖြစ်တယ်လို့ဖလုံစဝေါဒီမိုကရက်တစ်ပါတီထူးထူးတွင်းမှုစောကြည်လင်းကပြောပါတယ် လာမယ့်2020ရွေးကောက်ပွဲမှာဖလုံးစိုးဘောပါတီအနေနဲ့ကရင်ပြည်နယ်မှာဝေမပြိုင်တော့ကြောင်းရခိုင်ကပြောသားတာရှိပေမဲ့လည်းအခုချိန်မှာကုစလဲတွေပြန်လည်ဝင်ပြိုင်ဖို့စီစဉ်နေတာလည်းဖြစ်ပါတယ်။ကရင်ပါတီတခုဖြစ်တဲ့ဖလုံးစိုးဘောဒီမိုကရက်တစ်ပါတီဟာပြီးခဲ့တဲ့2020ရွေးကောက်ပွဲမှာ9နေရာအနိုင်ရရှိမှုရှိခဲ့ပေမဲ့2025ရွေးကောက်ပွဲမှာတော့တနေရာမှာအနိုင်ရရှိတာမရှိဘဲရှုံးနေခဲ့ပါတယ်။
သမရောစစ်ကြောင်းပြစ်ခတ်မှုကြောင့်ကြောက်မဲကျဲလက်လူထုတေကျေဒဏ်ရာရရှိပြီးလူထုထောင်ကနန်းငိမ့်ချန်းစွာဆာနာပေါ်ထုတ်မှုဖြစ်ပွားခဲ့တဲ့အပေါ်ရမခစစ်တိုင်းရုံးကစုံစမ်းရေးတပ်ဖွဲ့နဲ့ကွင်းစင်စစ်ဆေးခဲ့ပါတယ်။ဇူလိုင်လ14ရက်ကစတင်တဲ့ဒီကွင်းစင်စစ်ဆေးမှုမှာလုံခြုံရေးပွင့်ထိုးတဲ့စစ်ကြောင်းကတနက်ပြစ်ချင်းချောက်မှုတွေရှိတဲ့အတွက်ကျေးရွာသူကျေးရွာသား50ကျော်ကကြောက်လန့်ပြီးကျေးရွာဘုံကြီးကျောင်းမှာရှောင်တိန်ခေါ်လုံကြရပါတယ်ပြည်내လွတ်တော်အမတ်စိုက်ထွန်းရင်းကဒီစုံစမ်းစစ်ဆေးမှုကမီဒီယာတွေကိုပါခေါ်ယူခွင့်မပြုတဲ့အတွက်ပွင့်လင်းမြင်သာမှုမရှိဘူးလို့ပြောပါတယ်
ခုတတင်းလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှမ်းပြည်နယ်ကြောင်မဲမြို့နယ်ကကျေးရွာသားတွေကိုအစိုးရတပ်မတော်ကပြစ်ခတ်မှုမှာတဦးသေဆုံးပြီးတော့နှစ်ဦးဒဏ်ရာရရှိလို့တရားမျှတမှုရရှိဖို့အတွက်ဇူလိုင်လ10ရက်နေ့ကလူထုထောင်ကနန်းကငိမ့်ချန်းစွာစီတန်းလဲ့လဲဆန္ဒပြအပြီးမှာတော့ဥဆောင်သူတွေကိုတရားစွဲဆိုမယ်လို့ထုတ်ပြန်ထားပါတယ်ဒီအတွက်နင့်နာတဲ့လူတို့အတွက်တရားမျှတမှုရရှိဖို့ဘလို့ဖြစ်သင့်ပါသလဲနမ်ဟောင်းကနေစူးစီးတင်ဆက်ထားပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲလူထုထောင်ချီစီတန်းလက်လည်မှုမှာဥဆောင်ဥရွက်ပြုတဲ့စိုက်တမ်းမောင်ဆရာတော်ဦးဇော်တိကဆရာတော်ဦးအာလီယာတို့ကိုတက်ဆိုင်ရာကနေငိမ့်စုစီပုံမှန်နဲ့အရေးယူရမယ်လို့တက်မတော်ပြန်ကြားရေးဌာနကထုတ်ပြန်ပါတယ်။တကယ်လို့တရားစွဲဆိုမယ်ဆိုရင် SNLD ရှမ်းတိုင်းနာမည်ဒီမိုကရေစီအဖွဲ့ချုပ်ဘက်ကလည်းကူညီဖို့ပြင်ဆင်ထားတယ်လို့ပြောခွင့်ရဆိုင်လက်ကအခုလိုပြောပါတယ်
။တက်မတော်တရင်မှန်ပြန်ကြားရေးအဖွဲ့ကနေပြီးတော့မှတရားစွဲမယ်လို့ကြေညာထားတာလည်းတွေ့တယ်ပေါ့နော်။ဒါပေမဲ့ဒီနေ့ဒီချိန်အထိသူတို့တရားရုံးကိုဥတိုင်းလျှောက်ထားတာမျိုးတရားစွဲဆိုတဲ့အကျိုးမျိုးတော့တို့ရတယ်ဘူးတကယ်လို့ဒီသူတွေကိုဥဆောင်ဆန္ဒပြတဲ့ဒီသုံးဦးကိုအမှန်တကယ်တို့ဘက်ကတရားစွဲမယ်ဆိုလို့ရှိရင် SNLD ကလည်းပဲကျွန်တော်တို့ရဲ့ဥပဒေရေးကော်မတီကနေတဆင့်အားလုံးညှိနှိုင်းတင်ပြပြီးမှဥပဒေကြောင်းရပြန်လည်ရင်ဆိုင်ဖြည့်ရှင်းဖို့အတွက်ကိုအစဉ်ပြင်ဆင်ထားတယ
်တို့သုံးဦးကိုတော့ငိမ့်ချန်းစွာစီတန်းလှည့်လည်ခြင်းဆိုင်ရာဥပဒေပုံမှန်16နဲ့ကုဆက်ယောဂါများကာကွယ်နေနည်းရေးဥပဒေပုံမှန်18တို့နဲ့အမှုဖွင့်မယ်လို့သမရောတည်င်းမှန်နဲ့ပြန်ကြားရေးဌာနကဆိုပါတယ်ဒီဥပဒေပုံမှားတွေကဘယ်လိုဖြစ်တန်တွေရှိတယ်လဲဆိုတာကိုတော့စိုက်အောင်မြင့်ဦး LLB ဥပဒေအတိုင်ပင်ခံကအခုလိုပြောပါတယ်
အဲ့ဒီပုံမှန်19ကပြည်မှုထင်ရှားမှုရှိခဲ့ရင်ပေါ့နော်3လတက်မပူတော့ထောင်တန်ဖြစ်စီ7တုံးတောင်းတက်မပူတော့တငွေတန်ဖြစ်စီပေါ့နော်တန်နေ့ရက်လုံးဖြစ်စီလို့လည်းပြဋ္ဌာန်းတာရှိတယ်ပုံမှန်18ဖြစ်တန်ကိုဘယ်လိုမျိုးစီရင်ချက်ချနိုင်လဲဆိုရင်ထောင်တန်3လတော့မဟုတ်အမကန်ချက်ရှိတဲ့ပြည်တန်တွေဖြစ်တယ်ချက်5သိန်းကနေချက်15သိန်းအထိချမှတ်နိုင်တဲ့တန်ငွေဖြစ်စီတနည်းကနေ3နှစ်အထိဖြစ်စီပြီးတော့ချမှတ်ထားတာတွေ့ရတယ်တချို့ဆိုရင်အမကန်ချက်ရတော့တာရှိတယ်ပေါ့
ဒါပေမဲ့စီတန်လက်လည်တဲ့နေ့တုန်းကဥဆောင်သူ3ဦးကမပါဝင်ခဲ့ဘူးလို့စိုက်လက်ကအခုလိုပြောပါတယ်
ဒီစစ်ကြဲတယ်လို့ဆန္ဒပြသူကြီးကိုဥဆောင်လာတဲ့သုံးဦးကဆန္ဒပြပွဲနေ့မှာစီတန်းစီချပေါင်းဆန္ဒပြခြင်းမရှိဘူးဆိုတာကိုသူတို့နေနဲ့သိရှိဖို့မရဘူး။အဲ့တော့ပြည်မျိုးကြောက်နိုင်ပါ့မလားဆိုတာလည်းတစ်ချက်ပြောပြရရှိနေပါတယ်
။ဇွန်လ29ရက်နေ့ကတီဘောအခြေစိုက်ခလာယာနှစ်သုံးကကြောက်မဲမြို့တောင်ဖက်ကိုတွားရောက်လှုပ်ရှားပြီးပစ်ခတ်မှုဖြစ်ပွားရာမှာကျေးလက်ရွာသားတဦးသေဆုံးပြီးတဦးဒဏ်ရာရရှိတဲ့အပြင်တဦးမှလည်းဖမ်းဆီးရိုက်နဲ့ခံရတာတွေရှိခဲ့ပါတယ်။ဒီအပေါ်ကျူးလွန်သူကိုအရေးယူပေးဖို့နဲ့လူထုကိုပစ်သတ်တဲ့တပ်မတော်အလိုမရှိဆိုတဲ့ဆောင်ပုံနဲ့လူထုထောင်ကနန်းကဇူလိုင်လ10ရက်နေ့ကကြောက်မဲမြို့ပေါ်ခြေတက်စန္ဒပြခဲ့ကြပါတယ်။
ဆက်ပြီးတော့ရခိုင်ပြည်နယ်ရံပြင်းမြို့နယ်အတွင်းကမြန်မာစစ်တပ်ဘက်ကအေအေရခိုင်လက်နက်ကင်တပ်ဖွဲ့နဲ့ဆက်နွယ်ရဆိုပြီးအမကန်6ဦးကိုဖော်ထုတ်ဖမ်းဆီးထားတယ်လို့ထုတ်ပြန်ထားပါတယ်ဒီလိုအဖမ်းဆီးခံရသူတွေဟာအလေချောင်းကြီးရွာသားလေလုတ်တငါလုတ်ကင်သူတွေလို့ရွာအုပ်ချုပ်ရေးကအဖွဲ့ဝင်တွေကပြောပါတယ်ရခိုင်ပြည်နယ်အတွင်းတန်တရားနဲ့ဖမ်းဆီးခံရတဲ့အခြေအနေတွေကိုတော့ကိုသက်နိုင်ကနေတင်ဆက်ပေးပါမယ်
ရခိုင်ပြည်နယ်ရန်ပင်မြို့နယ်လေချောင်းချေးရွာကတန်တရားနဲ့ဖမ်းဆီးခံထားတဲ့ဒေသခံ6ဦးထိက2ဦးဟာဇူလိုင်လ14ရက်နေ့ကတည်ဆုံတော့ခဲ့တယ်လို့လေချောင်းချေးရွာအုပ်ချုပ်ရေးမှူးကပြောပါတယ်။တည်ဆုံတော့သူဟာရခိုင်တိုင်းနက်ခံအဲမာခိုင်တယောက်ဖြစ်ပြီးမအီရေးစခန်းကတီးတန့်ဆောင်တစ်ခုမှထားရှိစဉ်ရှီထားတဲ့ကျိုးကိုဖျက်ပြီးကျိုးဆွေးရှာတည်ဆုံတော့တာဖြစ်တယ်လို့ဇူလိုင်လ15ရက်နေ့ကတပ်မတော်ထုတ်ပြန်ချက်မှာဖော်ပြထားတာပါ။လေချောင်းချေးရွာအုပ်ချုပ်ရေးမှူးကတော့ဖမ်းဆီးခံထားသူ6ဦးဟာလေယာဉ်လုံငန်းနဲ့ငါးပန်းလုံငန်းလုပ်ကန်သူတွေဖြစ်ပြီးချေးရွာတွင်းမှာအမြင့်နေထိုင်သူတွေဖြစ်ပြီးအခုလိုတည်ဆုံတော့တာကြောင့်ဒေသခံတွေကြောက်လန့်နေကြတယ်လို့ပြောပါတယ်
။ဟောရှင်နေကတော့ကြားတဲ့ငွားရကလည်းမိသားစုတွေကလည်းဆိုရင်လည်းအခုတော့အလုံးလေတော်မအလုံးမထိရဘူးထိုက်တလန်နဲ့ဖြစ်နေကြပြီ
။အခုလိုဖန်စီခံထားရစဉ်ရန်ပြည်ဒေသခံတွေဆုံတော့တာနဲ့ပတ်သက်ပြီးတပ်မတော်မှာပြေဝတာဝန်ရှိတယ်လို့ဥပဒေကြောင်းအရကူညီပေးတော့မယ်လို့ရန်ပြည်မြို့နယ်မြို့သားလွှတ်တော်ကိုယ်စားလှယ်ဒေါ်ထုမေကပြောပါတယ်
။သူ့မိသားစုကတော့ညီတို့ဒီဟာကိုလွှတ်တော်ကိုယ်စားတဦးအနေနဲ့အဲနေပြီးတော့ကျမတို့တန်းနိုင်တဲ့လောက်ဆောင်ရွက်ပေးဖို့သူတို့ဘက်ကပြလာတယ်။ဒီပုံမှာကျမကဒီတက်ဆိုင်ရာဝန်ကြီးဌာနတွေကိုကျွန်မစာပို့ပြီးတော့ဒါကိုဥပဒေရနေပြီးတော့ကွန်ကြီးပေးဖို့ကျွန်မအကူအညီတောင်းဆောင်ပါတယ
်။ရခိုင်ပြည်နယ်မှာလက်ရှိရှင်ဒီတိုက်ပွဲတွေပြင်းထန်နေတယ်လို့တိုက်ပွဲတွင်အရသာဖမ်းဆီးခံရမှုတွေလည်းတိုးလာနေတာပါ။ရခိုင်ပြည်နယ်ကလက်နက်ကင်ပဏိပခတ်တွေအတွင်းအရသာတွေဖမ်းဆီးခံရတာထိခိုက်သေးဆုံးတာတွေရှိနေတဲ့အပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကလည်းစိုးရိမ်မကင်းတဲ့သဘောထားတွေပြောဆိုထားကြပါတယ်။
ဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်ပရခိုင်ပြည်နယ်ရတိတောင်မြို့နယ်ချင်းခါလီကျေးရွာအနီးမှာဇူလိုင်လ23ရက်နေ့ကပြစ်ခတ်မှုကြောင့်ကျေးရွာသားတဦးတည်ဆုံးပြီးကလေးတဦးအပါအဝင်ရွာသား3ဦးလည်းဒဏ်ရာရရှိခဲ့ပြီးရွာသားတွေလည်းကျေးရွာကနေတင်းရှောင်နေရပါတယ်တမရော်နဲ့စီရဲတင်းမာနေတဲ့ဂရင်အမျိုးသားအစည်းအရုံး KNU တပ်မဟာငါအခြေပြုရာဖပွန်ခရိုင်အတွင်းကဒေသခံတွေနဲ့ပြည်တွင်းစစ်ရှောင်းစခန်းက IDPS တွေစစ်နယ်ရိတ်ခါအကြပ်တဲတွေနဲ့ရင်ဆိုင်နေကြရပါတယ်
။တရက်ရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
ဂျူလာ16ရက်ကြာသာရေးနေ့အတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မစုမြတ်မောင်ကတလှည့်ပြောပြပါအောင်မယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 အတည်ပြုလူနာ3000ကျော်နီးပါးရှိနေချိန်မှာပြည်내တချို့နဲ့စီးပွားရေးလုပ်ငန်းတချို့ကနှာခေါင်းဆီး mask မဖြစ်မနေတတ်ကြဖို့ညွှန်ကြားထားပါတယ်။ Alabama ပြည်နယ်မှာဒီကနေ့ကြာသာရေးနေ့ကစလို့လူတိုင်းနှာခေါင်းဆီးအကာဝတ်ဆင်ဖို့အတွက်ပြည်내အုပ်ချုပ်ရေးမှူး KIV ကအမိန့်ထုတ်ထားပါတယ်။မွန်တာနာပြည်နယ်မှာလည်းအတိပြုလူနာ4ယောက်နဲ့အထက်ရှိတဲ့မြို့နယ်တွေမှာအဆောက်အဦအတွင်းနဲ့အမိုးအကာအောင်မဟုတ်တဲ့တချို့နေရာတွေမှာလူတိုင်းနှာခေါင်းဆီးတက်ရမယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကအမိန့်ထုတ်ပြန်ထားပါတယ်။အမေရိကန်ပြည်ထောင်စုမှာဆိုင်ကွဲပေါင်း 9,000 ကျော်ရှိတဲ့အကြီးဆုံးလက်လီအယောင်ဆိုင်ကြီးဖြစ်တဲ့ Walmart ကသူ့ဆိုင်လာသူတိုင်းနှာခေါင်းဆီးဝတ်ထားဖို့ပြောထားပါတယ်။အလားတူပဲ Apple နည်းပညာအယောင်ပစ္စည်းဆိုင်တွေ Starbucks Coffee ဆိုင်တွေ Best Buy Electronic ပစ္စည်းအယောင်ဆိုင်တွေနဲ့Costco ကုန်စုံဆိုင်ကြီးတွေကလည်းဈေးလာဝယ်သူတိုင်းနှာခေါင်းဆီးတက်ရမယ်လို့ကြေညာထားပါတယ်။တရုတ်ဆိုရရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုပံ့ပိုးနေတယ်လို့ဆိုပြီး Huawei နည်းပညာကုမ္ပဏီနဲ့တခြားတရုတ်ကုမ္ပဏီတွေကဝန်ထမ်းတွေကို American ကပြည်ဝင်ခွင့်ပိတ်ပင်မယ်လို့ American အစိုးရကပြောကြားပါတယ်။ကမ္ဘာတဝန်လူ့ခွင့်ရေးချိုးဖောက်နေတဲ့အစိုးရတွေအတွက်ရုပ်ဝတ္ထုပစ္စည်းတွေပံ့ပိုးပေးနေတဲ့ Huawei နဲ့ Huawei လူ့နည်းပညာကုမ္ပဏီတွေရဲ့ဝန်ထမ်းတွေကို American နိုင်ငံသားရေးဌာနကပြည်ဝင်ခွင့်ပိတ်ပင်သွားမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ကကြေညာခဲ့တာပါအမေရိကန်ပြည်ထောင်စုမှာနောက်ထပ်အကျဉ်းသားတရားကိုတည်တံ့နဲ့ကွပ်မျက်ဖို့အတွက်နိုင်ငံတော်တရားရုံးချုပ်ကဆုံးဖြတ်လိုက်ပါတယ်အခုသတင်းပတ်အတွင်းမှာနိုင်ငံတော်တရားရုံးချုပ်ကတည်တံ့နဲ့ပတ်သက်လို့ဆုံးဖြတ်တာဒုတိယအကြိမ်ဖြစ်ပါတယ်တည်တံ့အဖြစ်ကြနေတဲ့ Wesley Irabaki ဟာစိတ်ချမ်းသာရင်မကောင်းတဲ့အတွက်သူ့ပေါ်ဘာကြောင့်တည်တံ့ပေးတယ်လဲဆိုတာသဘောမပေါက်တာမို့မကွပ်မျက်သင့်ဘူးလို့သူ့ရဲ့ရှေ့နေရဲ့ရှောက်ထားချက်ကိုအောက်ယုံတစ်ခုရဲ့တရားသူကြီးကကြားနာစစ်ဆေးဖို့ဆုံးဖြတ်ထားတာပါ။ဒါကြောင့်သူ့ကိုပုံထုံးနေတော့ကွန်မြက်မဲ့အစီအစဉ်ကိုဆိုင်ထားခဲ့ပါတယ်။ဒါပေမဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီး6ယောက်မှာ9မဲ4မဲနဲ့သူ့ကိုကွန်မြက်ဖို့အတွက်ဒီကနေ့ကြာသာရေးနေ့အစောပိုင်းကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ရဲ့တချို့နေရာတွေမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုထိချုပ်တဲ့အနေနဲ့အပြစ်မထွက်ဖို့အမိန့်ချိုးဖောက်သူတွေကိုအရေးယူနိုင်ဖို့အတွက်အထူးရဲတပ်ဖွဲ့ကိုဒီကနေ့မှစတင်တာဝန်ပေးလိုက်ပါတယ်။မနီလာမြို့တော်နာကNovo Dust မြို့တဝိုက်မှာအိမ်ပြင်မထွက်ဖို့အမိန့်ထုတ်ထားတာကိုမလိုက်နာဘဲချိုးဖောက်သူတွေကိုအရေးယူဖမ်းဆီးဖို့အတွက်ဖိလစ်ပိုင်အမျိုးသားရဲတပ်ခွဲရဲ့အထူးတပ်ခွဲကိုနေရာချထားလိုက်ပါတယ်။ယောဂါကူးစက်မှုဇက်တိုက်မြင့်နေတဲ့ Novo Dust မြို့မှာလူတွေကိုနှစ်ပတ်ကြာအပြင်မထွက်ဖို့အမိန့်ထုတ်ထားတာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00ကနေ 10:00 အထိဝါရှင်တန်မြို့ရကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုကြာသာရင်းနဲ့ညအတွေ့ရေဒီယိုအတိုင်းမှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆူမြန်ပါမှာ
This program has come to you from the Voice of America, Washington.